Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းကိုတော်ရရှင်နေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရန်2018ခုနှစ်စက်တင်ဘာလ19ရက်ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24/40/51တို့ကနေစတင်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျွန်မခင်ဗျတက်ပါဒီမနက်ခင်းတင်းတွေကိုကိုကြောင်နေတဲ့သူကြီးညာပေးမှာပါရုရှားစစ်လေရင်ဒဇင်အပြစ်ချခံရတာအစ္စရေးနဲ့အခြေအနေတွေကိုတင်းမာဖို့အတွက်ဖြစ်လာနိုင်တယ်လို့ရုရှားသမ္မတကပြောကြားလိုက်ပါတယ်အင်္ဂါနေ့မှာကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူ့ခွင့်ကောင်စီစည်းဝေးမှာမြန်မာနိုင်ငံရဲ့ဆိုင်ရာကုလသမဂ္ဂစုံစမ်းမှုတွေကမြန်မာနိုင်ငံရဲ့ဒီမိုကရေစီအတန်ကူးပြောင်းရေးဟာရန်တက်နေပြီလို့ပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့တင်းလေးတွေကြားရမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာရင်းညာရဲ့အစုအပြုံလိုက်နှင်ထုတ်ခံရတဲ့ဆွတ်ဆွဲချက်အတွက် ICC ကစတင်လေးလာစုံစမ်းတော့မယ်လို့ဆိုပါတယ
် I have decided to proceed to the next phase of the process which is the full-fledged preliminary examination of
ICC ရှိနေကြုံဖာတိုဘန်ဆော်ဒါပြောကြားသွားတာပါတင်းနေပြီးနားဆင်ရပါမယ်ဒီအကြောင်းနဲ့အတူရခိုင်ပြည်ပကစုံစမ်းစစ်ဆေးရေးလုပ်ဖို့နဲ့ Writers သတင်းတော်နှစ်ဦးအမြန်ပြန်လွှတ်ပေးဖို့အမေရိကန်လွှတ်တော်အမတ်80ကျော်ကတောင်းဆိုနေပါပြီ။တခါမြန်မာနိုင်ငံကတော့ကုလသမဂ္ဂမှာနျူကလ িয়ার လက်နက်တားဆီးပိတ်ပင်ရေးစာချုပ်ကိုလက်မှတ်ရေးထိုးတော့မှာဖြစ်ပါလေ။ဒီအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကြောင်လင်းတို့ပြောပြပေးအောင်ဗျာ
။ Russian State ရဲ့ကင်းထောက်လေရင်ကိုစီးရရဲ့လေချောင်းရံကာကွယ်စနစ်ကနေပြစ်ချခဲ့တာဟာမတော်တဆဖြစ်မှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အခြေအနေတက်ဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ဒါဟာအစ္စရေးနဲ့အခြေအနေတွေတင်းမာဖို့တော့ဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။ရုရှားကင်းထောက်ဂျက်လေရင်ပေါ်ပါသွားသူ15ဦးစလုံးတည်ဆုံခဲ့ရတာဖြစ်ပါတယ်။ဒါဟာအစ္စရေးဒုံးကျည်ထိမှန်တာကြောင့်ပြစ်ချခဲ့တာပါ။စီးရနိုင်ငံလက်ကလတ်တာကီးယားပြည်နယ်တွင်မှာတိုက်ခိုက်ခဲ့တဲ့အစ္စရေးတပ်ဖွဲ့ကစီးရီးယားရဲ့ဒုံးကျည်ရံကနေကာကွယ်တဲ့အနေနဲ့ရုရှားလေရင်နောက်မှာပုံအောင်နေခဲ့တယ်လို့ရုရှားစစ်တပ်ပြောခွင့်ရကပြောပါတယ်။ရုရှားလေရင်ကို S-200 ဒုံးကျည်ထိမှန်ပြီးတော့လူ15ဦးတေဆုံးခဲ့ရတာဖြစ်ပါတယ်။ထိတ်တိုက်တွေ့မှုတွေကိုရှောင်ရှားနိုင်မှုအတွက်ဒေတာနဲ့စည်ရေးဆောင်ရွက်ချက်တွေကိုတစ်ဖက်နဲ့တစ်ဖက်ကြိုတင်အသိပေးနိုင်တဲ့ဓာတ်ရိုက်အထူးဖုန်းလိုင်းတစ်ခုကိုအစ္စရေးနဲ့ရုရှားထားရှိဆောင်ရွက်လာတာနှစ်နဲ့ချီရှိနေပါပြီ။ဒါပေမဲ့အခုကိစ္စမှာတော့အစ္စရေးဘက်ကစီးရင်နဲ့ပတ်သက်ပြီးရုရှားဘက်ကို10မိနစ်ပဲကြိုတင်ပြီးအသိပေးခဲ့တဲ့အတွက်ရုရှားအနေနဲ့ဒီဒေတာကနေထွက်ခွာသွားဖို့အတွက်အချိန်မရပဲဖြစ်ရတယ်လို့ရုရှားစစ်တပ်ပြောခွင့်ရကပြောပါတယ်။ဒါပေမဲ့အမေရိကန်ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒီဖြစ်ရဟာမတော်တဆဖြစ်ရလို့ပဲပြောဆိုခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်တမန်နန်တယာဟုကလည်းဒီဖြစ်ရအတွက်တောင်းပန်ခဲ့ပါတယ်။
ပြည်ရင်းစစ်ဖြစ်ပွားနေတဲ့စီးရီးယားနိုင်ငံကအစ်ဒလစ်ဒေသမှာဂျာဂန်စစ်မဲ့ဇုံတစ်ခုဖြစ်ဖန်တီးဖို့ရုရှားနဲ့တူတကီနိုင်ငံကြားသဘောတူညီမှုရရှိလိုက်တာကိုကုလသမဂ္ဂထရေတူရင်းမှုချုပ်ကကြိုဆိုလိုက်ပါတယ်ဒီလိုလှုပ်ချင်းအဖြစ်အစ်ဒလစ်ဒေသကရက်တူရက်သား၃တန်းလောက်စစ်ဘေးဒုက္ခကြုံရမဲ့အရေးကလွဲဖယ်သွားတဲ့သဘောပဲလို့ဆိုပါတယ်စစ်ဘေးတန်တင့်နေသူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်မှုတိုက်ခိုက်နေကြတဲ့အဖွဲ့တွေအားလုံးကခွင့်ပြုကြဖို့လည်းကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုကူတိုရက်စ်ကတိုက်တွန်းလိုက်ပါတယ်။15ကီလိုမီတာကနေပြီးတော့ကီလိုမီတာ20လောက်ရှိတဲ့စစ်မဲ့ဇုံကိုဖန်တီးဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တူရကီသမ္မတစီယက်တရစ်အဲဒိုဂန်တို့တင်းတာနေတော့ကသဘောတူညီခဲ့ကြတာပါ။အီလစ်ဒေတာဟာစစ်တပ်ကိုအပြင်းထန်ခံရတဲ့နေရာတစ်ခုဖြစ်ပြီးတော့ဒီဒေတာတွင်ကပြည်သူတွေကိုကူညီရေးကုလသမဂ္ဂကအကြီးအကျယ်ဖိအားတွေပေးနေတာပါ။စီးရီးယားအစိုးရတပ်တရားဒီအီလစ်ဒေတာဟာသဘုံတွေရဲ့အဓိကခြေကုပ်ဒေတာဖြစ်တယ်ဆိုပြီးတော့သူတို့ကိုရှင်းနေတာပါဒီဒေတာမှာတိုက်ခိုက်နေကြတဲ့သူပေါင်းဒီ1000ကျွဲလောက်ကရတူရတားနဲ့အတူရောနှောနေကြတယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်ဒေတာကံပြည်သူ1000ကျော်ဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြပါတယ်တူရကီနိုင်ငံဟာစီးရီးယားစစ်ဘေးဒုက္ခတွေ3000ကျော်ကိုလက်ခံထားရတာပါ
American and Russia တို့ကြားနျူကလ িয়ার သဘောတူညီချက်ဟာ2022ခုနှစ်မှာအကုန်ဆုံးတော့မှာပေါ့အရေးပါတဲ့ဒီသဘောတူညီချက်တက်တန်းတိုးရစ်အတွက်လိုအပ်တဲ့ယုံကြည်မှုနဲ့တရားရည်ရမှုတွေဟာရုရှားရဲ့လက်နက်ထိမ့်ချုပ်ရေးဆန္ဒချိုးဖောက်မှုတွေနဲ့တခြားဆိုးရွားတဲ့လှုပ်ဆောင်မှုတွေကြောင့်တဖြည်းဖြည်းလျော့ပါလာနေတယ်လို့ American အရာရှိတွေက တ်တော်အမတ်တွေကိုအင်ကန်နေမှာပြောကြားလိုက်ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကိုလုံခြုံရေးဆိုင်ရာနှစ်ပေါင်းများစွာအထောက်အကူတွေပေးနေတာတွေအပါအဝင်သဘောတူညီချက်တွေမှာအမေရိကန်ဘက်ကနေထည့်သွင်းဖို့အတွက်စိတ်ချယုံကြည်ထားမှုကိုပြက်ပြားစေမယ်လက်နက်ထိန်းချုပ်ရေးဆိုင်ရာစီးနင်းစည်းကမ်းအတော်များများကိုရုရှားဘက်ကဇက်တိုက်ချိုးဖောက်နေတယ်လို့နိုင်ငံခြားရေးဌာနလက်နက်ထိန်းချုပ်ရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ဒရီယာသွန်ဆင်ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှင်းပေါ်မှာထပ်ဆိုခဲ့ပါတယ်။ကာကွယ်ဌာနမူဝါဒရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ထရိုက်ကန်ဘတ်ကလည်းရုရှားနဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာလှုပ်ဆောင်ရမှာပြဿနာဖြစ်နေကြောင်းနဲ့ဒါဟာရုရှားကသူတို့နဲ့တင့်တော်မဲ့သဘောတူညီချက်ကိုသာလိုက်နာဖို့အတွက်လိုအပ်တယ်လို့ယုံကြည်တဲ့အတွက်ကြောင့်ဖြစ်ပါတယ်လို့ပြောပါတယ်။အရင်အိုဘားမားအစိုးရလက်ထက်ကညှိနှိုင်းချက်အရစတသဘောတူညီချက်အသစ်ဟာစတင်တက်ရောက်ချိန်ဖြစ်တဲ့2011ခုနှစ်ကစပြီးအမေရိကန်နဲ့ရုရှားတို့ရဲ့မဟာဗျူဟာကျနျူကလ িয়ার လက်နက်တွေကိုကန့်တတ်ဖို့ဖြစ်ပါတယ်။ရုရှားနဲ့အမေရိကန်အရာရှိတွေကြားဆွေးနွေးမှုတွေပြုလုပ်ပြီးဆယ်နှစ်သဘောတူညီချက်ကိုတက်တန်းထပ်ပြီးတော့တိုးဖို့ဒါမှမဟုတ်ပြန်ပြီးတော့ညှိနှိုင်းဖို့ဖြစ်ပေမဲ့ရုရှားကအမေရိကန်နဲ့အရင်ဆိုဗီယက်ယူနီယံတို့ကြားချုပ်ဆိုခဲ့တဲ့သဘောတူညီချက်ကိုချိုးဖောက်နေတာကပြဿနာတစ်ရပ်ဖြစ်နေတယ်လို့အမေရိကန်အရာရှိတွေကပြောကြားခဲ့တာပါ။
သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်တရားရုံးချုပ်မှာတရားသူကြီးဖြစ်ထောက်ခံထားတဲ့ဒီဘရက်ကာဗနော့ဟာလွန်ခဲ့တဲ့အနှစ်30လောက်တုန်းကအထက်တန်းကျောင်းသားဘဝမှာကျောင်းသူတဦးကိုစော်ကားမှုလုပ်ခဲ့တယ်ဆိုတဲ့ဆွဆဲမှုနဲ့ရင်ဆိုင်နေရတာကြောင့်သူကြီးကျယ်စင်ကောင်းဖြစ်ရတယ်လို့သမ္မတထရန့်ကမနေ့ကပဲအိမ်ပြီးတော့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ဒီပုဂ္ဂိုလ်ဟာအခုလိုအဖြစ်မျိုးမကြုံတိုက်တဲ့သူပါလို့လည်းသမ္မတထရန့်ကဆိုပါတယ်ကာဗနော့ရဲ့မိသားစုအတွက်သူကြီးကျယ်စင်ကောင်းဖြစ်ရတယ်လို့လည်းပြောပါတယ်တိုက်ခန့်ဒီမိုကရက်တစ်ပါတီရဲ့ထက်လွတ်တော်မှတန်ဖိုင်းစတိုင်းဟာတရားသူကြီးကာဗနော့စော်ကားခဲ့တယ်ဆိုတဲ့တိုင်တန်းချက်ကိုပြီးခဲ့တဲ့ဇူလိုင်လကလေးကလက်ခံရရှိခဲ့တယ်ဆိုပေမဲ့ကာဗနော့ကိုနိုင်ငံတော်တရားရုံးချုပ်ရဲ့တရားသူကြီးအဖြစ်ဆုံးဖြတ်ချက်ချခံပြီးကြာမှဒီကိစ္စကိုထုတ်ဖော်လာတဲ့အတွက်တိုက်ခန့်ဒီမိုကရက်တီဟာစိုးရွားတဲ့နိုင်ငံရေးသမားတွေလို့သမ္မတထရန့်ကအပြစ်တင်ပါတယ်ဒီလူတွေကဖျက်လို့ဖျက်ဆီးလုပ်တဲ့နေရာမှာတော့ထူးချွန်ကြတယ်လို့လည်းသမ္မတထရန့်ကပြောလိုက်ပါတယ်လာမယ့်တနင်္လာနေ့မှာတော့ဒီကာဗနော့ကိုဆွဆွဲတဲ့အမျိုးသမီးနဲ့ဒီကာဗနော့တို့ဒီအမေရိကန်လွှတ်တော်မှာလူလူကျနာပွဲစစ်ဆေးခံယူမှုလုပ်ဖို့ရှိပါတယ
်ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်၈နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အင်္ဂါနေ့ကကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဆောင်ဆိုင်မှုတွေကမြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်တွေအတွင်းကလူခွင့်ရချုပ်ဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရပ်တန့်နေပြီလို့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်အဖွဲ့ရဲ့အပိဓာန်အစီရင်ခံစာထဲမှာမြန်မာနိုင်ငံဟာအခုရင်ဆိုင်နေရတဲ့အခြေအနေပေါ်စိတ်ရှည်တီးခံရမယ်ဆိုရင်ပြဿနာရဲ့အဖြေကိုမရနိုင်လဲဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းလွဲသွားနိုင်တယ်လို့လည်းသတိပေးထားပါတယ်။ဒါပြင်ဩစာကြီးတဲ့မြန်မာစစ်တပ်ကိုမြန်မာနိုင်ငံရေးကနေဖယ်ရှားပေးဖို့အတွက်အကြံပြုထားတယ်လို့ရွန်မွတ်စလင်တွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုနဲ့တမရော်ကာဝေးဦးစီချုပ်ပေါင်းဝင်စစ်တပ်တာဝန်ရှိသူတချို့ကိုတရားစွဲနိုင်ရေးအတွက်တောင်းဆိုထားတာဖြစ်ပါတယ်။စစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်မှုကိုအလုံးစုံပြင်ဆင်ရမှာဖြစ်ပြီးနိုင်ငံအုပ်ချုပ်ရေးမှာထပ်ပြီးမပါတင်တော့ဘူးလို့ဆန္ဒနာ400ကျော်ပါတဲ့ကုလသမဂ္ဂအစိုးရခံစားမှာဖော်ပြထားပြီးတော့မြမရေးကနေတမရော်ကိုဖယ်ထုတ်နိုင်ရေးအတွက်အရက်ပိုင်းကောင်းဆောင်ပိုင်းတချို့ကနေဆောက်ရရမယ်လို့ပြောဆိုထားတာပါလူမျိုးတုံးတက်ဖြတ်မှုအတွက်မြန်မာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိပ်တန်းတာဝန်ရှိသူတွေကိုစောင့်ဆန်းစစ်ဆေးနိုင်ရေးအတွက်ဆောင်ရွက်ကြဖို့လဲနိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းထားပါတယ်မြန်မာစစ်တပ်ဘက်ကတော့အမှားအယွင်းတစုံတရာမလုပ်ခဲ့ဘူးလို့မျက်စိုထားတာပ
ါရိုဟင်ဂျာမွတ်စလင်တွေတိမ့်နေချပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဘက်ကိုထွက်ပြေးခဲ့ကြတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကနေပြီးတော့အတင်းအရမနှင်ထုတ်ခံရတယ်ဆိုတဲ့ဆွဆွဲချက်တွေကိုလေ့လာစုံစမ်းမှုတစ်ခုစတင်မယ်လို့ ICC နိုင်ငံတကာပြစ်မှုဆိုင်ရာခေါ်ယုံရဲ့တရားလိုရှိနေချုပ်ဖတူဘန်ဆူဒါကမနေ့တော့ကပဲကြေညာလိုက်ပါတယ်အခြေခံအခွင့်အရေးတွေခံစားခွင့်မရတဲ့ကိစ္စတပ်ဖြတ်မှုလိန်ကျန်းဖက်မှုအပြောက်ရှင်းမှုလူရတက်ခတ်မှုနဲ့ဖြစ်စည်းမှုတွေအပါအဝင်ရိုးညာတွေကြုံတွေ့ကြရတဲ့ပတ်သက်ပြီး ဆွေးကျက်တွေကိုအမှုမဆက်ခင်ကြိုတင်ကြားနာမှုအဖြစ်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ရုံညာရာတွေကိုမီးရှို့ပျက်စီးမှုညှိနှိုင်းနှိမ်စက်မှုမရင်းကျင့်မှုစတာတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကျွလွန်ခဲ့တဲ့ဆိုစစ်တဲ့ဆိုတဲ့ဆွေးကျက်တွေကြုံနေရတာပါ။
ကိုရုနေ မနက်ခင် တိတ်တန်းရောက် မြန်မာနယ် နိုင်ငံကသတင်းတွေကို ဒေါက်ကင် မျိုးသက်နဲ့ ကိုကျော်လွင်တို့ ပြောပြခဲ့ကြတာပါခင်ဗျာ အခုတော့သတင်းလွှာတွေကို တင်ဆက်သွားပါမယ် ရွေးညာတွေ အစုအပြုံလိုက် အတင်းကျပ် မောင်းထုတ်ခံရတယ် ဆိုတဲ့ဆွဲချက်အတွက် ICC နိုင်ငံကရာဇဝတ်ခုံရုံး ရှိနေချုပ်ကအချက်လက်တွေကို စတင်လေ့လာစုံစမ်းတော့မှာဖြစ်ကြောင်း ICC ရှိနေချုပ် ဖတ်တု ဘန်ဇူလာ ကအင်္ဂါနေ့မှာ ပြောကြားလိုက်ပါတယ် မြန်မာဘက်ကနေ ရွေးညာတွေကို ဘင်္ဂလားဒေ့ရှ် နိုင်ငံဘက် နှင်ထုတ်ခဲ့တယ်ဆိုတဲ့ဒီတရားစီရင်ပိုင်ခွင့်ရှိကြောင်းကိုလည်းဒီမစစ်ဆေးမီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်အရသူ့အနေနဲ့ရှေ့ဆက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်မန်အင်ဂျင်နိုင်ကအပြည့်စုံပြောပြမှာပါမြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်တပ်ဖြတ်နှိမ်ပန်းဖိနှိပ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့အကြောင်းကြားဆက်သွယ်မှုတွေနဲ့အစီရင်ခံစာတွေကို 2019ခုနှစ်အကုန်ပိုင်းကတည်းကICCခုံရုံးရဲ့ရှေ့နေချုပ်ရုံးအနေနဲ့လက်ခံရရှိခဲ့ကြောင်း ICC ရှေ့နေချုပ်ဖီတိုဘန်ဆူရာကပြောပါတယ် ရှေ့နေချုပ်ရုံးရဲ့ပနာမလေလာတုံးတက်မှုပထမအဆင့်အဖြစ်အဲ့ဒီအစီရင်ခံစာတွေကိုသူတို့တုံးတက်ခဲ့ကြောင်းဘန်ဆူရာကဆိုပါတယ် ဒီတုံးသက်ချက်တွေအရပနာမဥပဒေဆိုင်ရာကိစ္စရပ်တွေအဖြစ်ကင်ထွယ်ဖို့အထောက်အထားတွေတွေ့ရှိခဲ့တယ်လို့ပြောပါတယ်။ဒါကြောင့်လဲ ICC ခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိဖို့ ICC တရားသူကြီးတွေစီသူအစီရင်ခံတင်ပြခဲ့တယ်လို့ဘန်ဆူရာကပြောပါတယ်။မြန်မာဘက်ထက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတွေမောင်းထုတ်ခဲ့တယ်ဆိုတဲ့ပြစ်မှုအပါအဝင် Rome Statue အောက်မှာအခြားပြစ်မှုတွေကိုပါကျူးလွန်မှုတွေရှိနိုင်တဲ့အလားအလာအပေါ် ICC ခုံရုံးအနေနဲ့တရားစီရင်ပိုင်ခွင့်ရှိကြောင်းအမှုမဆက်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရုံးကဆုံးဖြတ်ချက်ချခဲ့တဲ့အတွက် TLO ရှေ့နေအနေနဲ့ရှေ့ဆက်ဆောင်ရွက်တော့မယ်အကြောင်းဗီဒီယိုကနေအခုလိုပြောပါရစေ
I have decided to proceed to the next phase of the process which is a full-fledged preliminary examination of the situation at hand
ကျမအနေနဲ့အိုင်စီစီခုံရုံးကနောက်တစ်ဆင့်ကိုဆက်လုပ်ဆောင်ဖြတ်လိုက်ပါပြီ။ဘင်္ဂလားဒေ့ရှ်ကတော့လက်ရှိအခြေအနေနဲ့ပတ်သက်လို့အပြစ်အဝပနာမလေးလာတုံးတက်မှုပြုလို့သွားပို့ပါပဲ။မြန်မာနိုင်ငံအနေနဲ့ Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဘင်္ဂလားဒေ့ရှ်ကအဖွဲ့ဝင်ပါ။ဘင်္ဂလားဒေ့ရှ်နဲ့မြန်မာတစ်စိတ်တစ်ပိုင်းဖြစ်ပွားခဲ့တာကြောင့် ICC တရားရုံးကတရားစီရင်ပိုင်ခွင့်ရှိနိုင်ပါတယ်။ဒီအခြေအနေတွေအောက်မှာ ရိုဟင်ဂျာတွေကိုအတင်းအဓမ္မနေရရှုပြောင်းစေခဲ့ပြီးအိုးအိမ်မဲ့ဖြစ်စေခဲ့တဲ့အတင်းအဓမ္မလုံရဆွဆွဲချက်တွေကိုပနာမစစ်ဆေးဖို့ပါပဲဒီလိုစစ်ဆေးရာမှာအခြေခံလူခွင့်ရေးတွေဆုံးရှုံးခဲ့တဲ့တပ်ဖြတ်မှုတွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအဓမ္မပြန်ပြီးဆွဲမှုတွေဖြစ်စည်းမှုတွေနဲ့လူရဲ့ခိုးယူမှုတွေပါဝင်ပါတယ်ဒါပြင် Rome Statute စာချုပ်အပိုက်9အောက်မှာအကျုံးဝင်တဲ့ပြစ်မှုတွေနဲ့တခြားလူမဆန်တဲ့လုပ်ရက်တွေကျူးလွန်မှုရှိမှရှိကိုလည်း ကျမတို့ရုံးကလေးလာတုံးသက်သွားမှာဖြစ်ပါတယ်။ဒါပြင်သူအခုစတင်မဲ့
preliminary examination ပနာမလေးလာတုံးသက်မှုဆိုတာ investigation စုံစမ်းစစ်ဆေးတဲ့အဆင့်မဟုတ်သေးဘူးလို့လည်းသူကဗီဒီယိုကတစ်ဆင့်အခုလိုရှင်းပြပါတယ်။
A preliminary examination is not an investigation. It is a process of examining the information available.
ဒီပနာမလေးလာစီစစ်တုံးသက်မှုဟာစုံစမ်းစစ်ဆေးမှုအဆင့်မဟုတ်သေးပါဘူး။ရရှိနိုင်တဲ့အချက်အလက်တွေကိုလေ့လာတုံးသက်ပြီး Rome Statute စာချုပ်အရချမှတ်ထားတဲ့စီးနင်းတွေနဲ့အကျုံးဝင်ခြင်းရှိမရှိဆိုတဲ့အချက်ကိုလေ့လာတုံးသက်သွားမှာဖြစ်ပါတယ်။အထူးသဖြင့် Rome Statute စာချုပ်ရဲ့အပိုက် 53ရ ကျမကတရားလိုရှိနေဦးအနေနဲ့ဥပဒေပေါင်းအကျုံးဝင်မှု တရားရုံးတော်ကိုတင်သွင်းနိုင်တဲ့ခိုင်လုံမှုနဲ့ တရားမျှတမှုကိုရှေ့ရှုပြီးတော့စဉ်းစားသွားရမှာပါ။ဒါပြင်
Rome Statute အရပြစ်မှုကျူးလွန်သူတွေကိုစစ်ဆေးဖို့တာဝန်ရှိသူတွေဒါမှမဟုတ်နိုင်ငံတကာရာဇဝတ်မှုတွေအတွက်တရားစွဲဖို့နိုင်ငံတွင်းတရားစီရင်မှုဟာမူလတာဝန်ဖြစ်တယ်လို့လည်းသူကပြောပါတယ်။
In conformity with the complementarity principle, my office will be engaging with the national authorities concerned.
Rome Statute စာချုပ်နဲ့ညီပူးပေါင်းဆောင်ရွက်မှုအရ ပါဝင်ပတ်သက်တဲ့နိုင်ငံတွေရဲ့အာဏာပိုင်တွေနဲ့ကျမရုံးကဆက်သွယ်ပြီးအဲ့ဒီတက်ဆိုင်ရာနိုင်ငံတွေအစ်မပါဝင်ပတ်သက်နေတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေရည်ယူမှုတွေအကြောင်းကိုဆွေးနွေးပြီးအကဲဖြတ်သွားမှာဖြစ်ပါတယ်။
Akulu ICC Shini Joye Video Gata Sin Chinya Jeha Kula Tamagaga Puesi Tare Puawin Tongu Bare Lulate Nanganaga Chelet Shapuye Puega Geneva Ma Jimpani Lukunye Gansi Nila Gama Nyama Nangan Sanya Sin Kansa Apiesongu Tintuine Nine Tanire Tinibare
မင်းကြီးနိုင်တင်ပြခဲ့တာပါခင်ဗျာအခုဆက်ပြီးနားဆင်ရမှာကခုနှစ်ဆယ်သုံးနှစ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကျင်းပဖို့နီးလာကြမှာပဲရခိုင်ပြည်နယ်တွင်ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့တီးကြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့နဲ့ထောင်နှံကြခန့်နေရတဲ့
Writers' Elliot Engel to Usan Pi, Piget Taujaniga, Sayita Pipu Gera Pipare, Ditanso Mugo, Aloda Machusejo, Pawimpi, Lemma Yito Gejara Pipare. Winji Pompio Nine, Ogularema, Singapuma Chimpare, Asian Assessa Sunu Bore Train, Nema Winji Ujotin at Dija Tisunama, Didanitahneo Yipioso Gera to Jesu Tendaro, Akuchi Male, Nangano Daming and Pogo, Don San Sujine, Daya Pioso Boba, Sarema Tedan Tansu Taraba. ဒီသတင်းတောင်နှစ်ယောက်အပြင်အချင်းချာနေစေဖြစ်တဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုချွင်းချက်မရှိပြန်ပြီးလှုပ်ပေးရေးမြန်မာအစိုးရကိုလူသိရှင်ကြားပြောကြဖို့ပါတိုက်တွန်းထားပါတယ်။မြန်မာသတင်းသမားတွေဟာအရင်ဆက်ဆိုးရလက်ထက်ကလေးကနှစ်ပေါင်းများစွာဖမ်းဆီးနှိပ်စက်အကျဉ်းချတာနဲ့ဖိနှိပ်မှုအမျိုးမျိုးခံခဲ့ရတာဖြစ်ပြီးအခုဒီမိုကရေစီနဲ့ရှောင်းလန်းနေတဲ့အစိုးရတွေလက်ထက်မှာဒါမျိုးမ Dabian, Luke and Gonsigani can carry. Nema chella sharp way poye. Ogola Nasakunani, seeing Kanzaba, a champeja ya. The Kanginema, Ruinjari bomb, Nema sitten, Lenagang Tapuriga, Julon Huri, Dread, Sonson Sisego, American Becker Taukambule, Panjata Rapipari, a good September Laha, Gulatamaga, Luke and Gonsi, a letter Ukzapi, American got down with Utah Raba. American Tamaji Nikki Hiligale, go alone at Gojo Suruha, the Lindamari and Nine, the road logo, the road looks up Nap Chitamo, a good town at Titan Chamadaha, Yamaso address Suari, Mesa Tensi Rapsipi, the Rogo Trenchet Machine, Miazo, Pianpi, Lupi would get down so get up. Ingani, American Ningenjay Tana, the Rinsa Shannon Buema, Ningenjay Tana, Joguin, Heda Nawaka.
Based on the way that they treated the Reuters journalists, I think we would have very serious.
Yamanangama, right there, Rindown, Ubo, CNJ, Charlie Dagu, Chijin Api.
We have been working closely with other organizations, including Reuters itself, to try to put pressure on the
မြန်မာကမ္ဘာ့ကိုဝိုင်းပြီးတော့ပြည်သူတွေကိုရိုက်တာစတင်ဌာနပါဝင်တခြားဖွဲ့စည်းတွေနဲ့ကျွန်တော်တို့ပူးပေါင်းပြီးတော့တက်နေမြတ်လှုပ်ဆောင်နေပါတယ်ဒီလိုလှုပ်ဆောင်ရမှာအမေရိကန်ပြည်အောင်စုကထက်လွတ်တော်မှတ်တွေနဲ့အောက်လွတ်တော်မှတ်တွေရောပါဝင်လာအောင်စူးစမ်းနေတာပါရှေ့သတင်းပတ်ထဲမှာဆိုရင်ကုလသမဂ္ဂထွေထွေညီလာခံမှာဒီသတင်းတော့နှစ်ဦးနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွ
ြည်အောင်စုရဲ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေအပါအဝင်အထက်လွှတ်တော်အမတ်၁၁ဦးက Righteous သတင်းတောင်နှုတ်ကိုထွင်းချက်မရှိအမြန်လွှတ်ပြီးကြိုးပမ်းဖို့အတွက်အမေရိကန်နိုင်ငံချဲဝင်ကြီး Mike Pompeo ကိုလွန်ခဲ့တဲ့သတင်းပတ်တုန်းကတောင်းဆိုခဲ့တယ်လို့အခုလည်းအောက်လွှတ်တော်အမတ်၈၀ကျော်ကတောင်းဆိုခဲ့တာပါအခုလိုတောင်းဆိုမှုတွေထိရောက်မှုရှိရလားလို့မေးတဲ့အခါမှာတော့ Mr. Butler က
Well, we don't know what will be affected, but I think it just stands to reason that more pressure
will come on the government. More pressure will come on the government. More likely it is that the government will come on the government. We have to accept the government will come on the government. တကယ်တော့ဒီသတင်းတောင်နှစ်ဦးဟာအပြစ်မရှိဘဲအပြစ်ကြခံနေကြရတာမို့သူတို့တွေတနည်းနည်းနဲ့လွတ်မြောက်လာဖို့လိုပါတယ်
။ရ Rangers တင်းထန်တာကမြန်မာသတင်းသမားနှစ်ယောက်ကို2009ခုနှစ်ပြစ်ပေးခဲ့ချိန်မှာပဲဒီလိုပြစ်ပေးခဲ့တဲ့တရားရုံးစီရင်ချက်ကိုပြန်ပြင်ဆင်ပြီးတော့အမြန်ဆုံးပြန်လွှတ်ပေးဖို့ American ဒုသမ္မတ Mike Pence တိုက်တွန်းခဲ့တာပါ။ဒါအပြင်သူတို့ဟာထောင်နှံပြစ်ပေးခံရမယ်သူတွေမဟုတ်ဘဲလူခွင့်ချိုးဖောက်မှုတွေနဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုဖော်ထုတ်ဖို့ကြိုးစားခဲ့သူတွေဖြစ်နေဂုံပြုတ်တိုက်သူတွေဖြစ်ကြောင်းလည်းပြောခဲ့တာပါ။
တော်ကင်မျိုးသက်ပြောပြခဲ့တာပါခင်ဗျာ။နျူကလ িয়ার လက်နက်တားဆီးပိတ်ပင်စာချုပ်မှာမြန်မာနိုင်ငံကလက်မှတ်ရေးထိုးတော့မယ်လို့ဆုံးဖြတ်လိုက်ပါပြီ။ဒီစာချုပ်ကိုလက်မှတ်ထိုးလိုက်ခြင်းအဖြစ်မြန်မာတပ်မတော်နဲ့စစ်ကောင်းဆောင်တွေပေါ်လက်တလောရင်ဆိုင်နေရတဲ့နိုင်ငံတကာဖိအားတွေရောကြားလာနိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါလေ။ကုလသမဂ္ဂကသတ်မှတ်ထားတဲ့နျူကလ িয়ার လက်နက်တားဆီးပိတ်ပင်စာချုပ် TPNW မှာမြန်မာနိုင်ငံကပါဝင်လက်မှတ်ရေးထိုးဖို့အစိုးတရကိုသမဏဦးဝင်းမြစ်ကလွတ်တော်ရရက်ကိုတင်သွင်းပြီးဆွေးနွေးခဲ့ကြတာပါဒီဆွေးနွေးမှုကိုနောက်ဆုံးအဆင့်အဖြစ်စက်တင်ဘာ14ရက်တောက်ကြနေ့ကပြည်ထောင်စုလွတ်တော်မှာတက်မတော်သားကိုယ်စားလှယ်အပါအဝင်လွတ်တော်ကိုယ်စားလှယ်စုစုပေါင်း10ဦးတို့ကထောက်ခံဆွေးနွေးခဲ့ကြပြီးအဆိုကိုကန့်ကွက်သူမရှိသဘောတူအတည်ပြုလိုက်တာကြောင့်အခုလာမယ့်စက်တင်ဘာ26ကနေ28ရက်နေ့ထိနယူးယောက်မြို့မှာကျင်းပမယ့်83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွင်းလက်မှတ်ရေးထိုးသွားဖို့ရှိပါတယ်စေစုရလက်ထက်တုန်းကမြန်မာတပ်မတော်ဟာမြောက်ကိုရီးယားနိုင်ငံနဲ့ကူးလူဆက်ဆံခဲ့တယ်လို့နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးကြိုးပမ်းနေတယ်ဆိုတဲ့ဆူဆွဲချက်အတွက်ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့စောင့်ကြည့်မှုခံရတယ်လို့ကုလသမဂ္ဂရဲ့သတိပေးခြင်းကိုလည်းခံခဲ့ရတာပါ။ဒါကြောင့် TBNW စာချုပ်မှာမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်မယ်ဆိုရင်တပ်မတော်အပေါ်နိုင်ငံကြီးတွေရဲ့ပြစ်တင်ဝေဖန်မှုတွေရောကြသွားနိုင်တယ်လို့ပြည်သူ့လွှတ်တော်ကတပ်မတော်သားကိုယ်စားလှယ်ဒူဘုံမူကြီးဇော်ထွန်းဦးကဆွေးနွေးသွားပါတယ်
မြန်မာနိုင်ငံပေါ်မှာနျူကလ িয়ার ဆောင်ရွက်မှုများနဲ့ပတ်သက်ပြီးတော့နိုင်ငံတချို့ကမဟုတ်မမှန်ဆွဆွဲပြောဆိုမှုတွေရှိခဲ့ပါတယ်ဒီခုကဲတော့သမ္မတထံမှာပြေပို့လာတဲ့စာချုပ်မှာပါဝင်လက်မှတ်ရေးထိုးမှုဆိုပါကနိုင်ငံနဲ့တပ်မတော်ပေါ်မှာအချိန်ကာလကဆွဆွဲပြောဆိုမှုတွေပေါ့တန်တရားကင်းရှင်းသွားမှာဖြစ်ပါတယ
် TBNW စာချုပ်မှာလက်မှတ်ထိုးမယ်ဆိုရင်မြန်မာနိုင်ငံအတွက်အကျိုးကျေးဇူးများစေမယ်လို့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကလွှတ်တော်မှာရှင်းပြသွားပါတယ်
။ဒီစာချုပ်ဟာနျူကလ িয়ার လက်နက်များကိုအရေးအတွက်တိုးမြင့်ထုတ်လုပ်မှုပုံမအဆင်းမြင့်တရားထုတ်လုပ်မှုအပေါ်မှာနိုင်ငံရေးအရတားဆီးရေးမှာအကျိုးသက်ရောက်မှုရှိတယ်မှာဖြစ်ပါတယ်။ဒါကြောင့်နျူကလ িয়ার လက်နက်များတားဆီးပိတ်ပင်ဖြတ်သိမ်းရေးကိုချိုးဖောက်ဆောင်ရွက်ခြင်းသည်သာဦးစားပေးဆောင်ရွက်တဲ့နဲ့နိလန်တရားဖြစ်တယ်လို့ယုံကြည်မိပါတယ်။
လက်တလုံးမှာတော့ရခိုင်ပြည်တိပခအပါအဝင်ဒိုင်းသားဒေသတို့မှာမြန်မာစစ်တပ်ကစစ်ရာဇဝတ်မှုကျူးလွန်နေတဲ့ဆိုပြီးနိုင်ငံတကာရဲ့ဖိအားတွေရင်ဆိုင်နေရတယ်လို့တပ်ချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ထိပ်တန်းစစ်ကောင်းဆောင်6ဦးတို့ကို ICC ရာဇဝတ်ခုံရုံးစင့်ကော်ကြားနာစစ်ဆေးဖို့တောင်းဆိုတန်တွေလည်းကျေလောင်နေခြင်းဖြစ်ပါတယ်နျူကလ িয়ার လက်နက်တားဆီးပိတ်ပင်ရေးစာချုပ်မှာလက်မှတ်ထိုးလိုက်ခြင်းအဖြစ်မြန်မာတပ်မတော်ပေါ်နိုင်ငံတကာဖိအားတွေကိုချောချနိုင်လိမ့်မယ်လို့စစ်တပ်ဘက်ကတွက်ဆထားပုံရာကြောင်းသုံးသက်သူကတော့ဂျာမနီအခြေစိုက်မြမအရေးလိလာသူဆိုင်းဝမ်ဆိုင်းဖြစ်ပါတယ
်အခုလောလောဆယ်ရာအဲ့ဒီ crime against humanity ပေါ့နော်အဲလူသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုပေါ့အဲ့ဒါနဲ့ပတ်သက်ပြီးသူကတပ်မတော်နဲ့တပ်မတော်အရာရှိတွေသူကဖိအားပေးထားတာဟုတ်ဆိုတော့အဲ့ဒီနျူကလ িয়ার ကိစ္စနဲ့ပတ်သက်ပြီးလက်မှတ်ထိုးရလို့ရှိရင်အပြည်ပြည်ဆိုင်ရာသူတို့ဖိအားပေးတဲ့အတန်းတားညာရော့သွားမလားလို့တွေးရလည်းဖြစ်ရင်ဖြစ်နေတာဟု
တ်နော် TBNW စာချုပ်ဆိုတာကနျူကလ িয়ার လက်နက်အလုံးစုံဖြတ်သိမ်းရေးကိုဥတီစေတာဖြစ်ပြီးဒီကနေ့အချိန်အထိအဲ့ဒီစာချုပ်မှာလက်မှတ်ထိုးထားတဲ့နိုင်ငံပေါင်း60သာရှိသေးတာပါအိန္ဒိယတရုတ်နဲ့အိန္ဒိယနိုင်ငံတွေကတော့လက်မှတ်မထိုးထားကြပါဘူးအာဆီယံနိုင်ငံတွေထဲမှာအင်ဒိုနီးရှားလာအိုမလေးရှားဖိလစ်ပိုင်နိုင်ငံတွေကစာချုပ်ကိုလက်မှတ်ထိုးထားပြီးထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကစာချုပ်ကိုအတည်ပြုပါဝင်ထားပါတယ်ကုလသမဂ္ဂရဲ့ TBNW စာချုပ်ကိုနိုင်ငံပေါင်း122နိုင်ငံကသဘောတူအတည်ပြုထားကြတာဖြစ်ပါတယ်။1992ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဟာနျူကလ িয়ার လက်နက်မပြန်ပွားရေးစာချုပ်ကိုရောဇီဝနဲ့ဓာတုလက်နက်တားဆီးပိတ်ပင်ရေးစာချုပ်တွေကိုပါအတည်ပြုပါဝင်ထားပါတယ်ခင်ဗျာ။ဒီလိုအမေရိကန်တန်ကဗိုလ်တူနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလာတဲ့ပုဂ္ဂိုလ်နားဆင်ရပါမယ်။နောက်နှစ်ကစပြီးဒုက္ခတွေအရေးအတွက်ကိုရှော့ချပြီးလက်ခံသွားတော့မယ်လို့အမေရိကန်အစိုးရကတင်းနှံလာနေတုန်းကကြေညာခဲ့ပါတယ်။
ဒီဆုံးဖြတ်ချက်ဟာအမေရိကန်ကိုလာရောက်ဖို့ကြိုးစားနေကြတဲ့မြန်မာဒုက္ခသည်တွေအတွက်ပါထိခိုက်နိုင်တယ်လို့ဒုက္ခသည်အရေးဆောင်ရွက်သူတွေကပြောပါတယ်။ဒီကြောင့်ကိုကျော်လင်းကဆက်ပြီးရှင်းပြပါပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာဒုက္ခသည်အရေးအတွက်ကိုတစ်နှစ်ထက်တစ်နှစ်ပိုလျှော့ပြီးတော့လက်ခံလာနေတာကိုတွေ့ရပါတယ်။အခုနှစ်ထောင်ဆယ့်ရှစ်ခုနှစ်မှာဒုက္ခသည Nazon Lakanet Nangataku Pie, Sabido Shinio Nemaka, Doka de Ye Kuni Pambo Muri Male, American Ye Yozon Losong Nangamalu, American Nangai Winji, Mike Pompeo Gapiovari.
The United States anticipates processing up to 310,000 refugees and asylum seekers in fiscal year 2019.
American Bironzu Nine, Doka de Ne, Kulong Gwen Shao Tadu, Tomain Tatong Ti, Tatong Sako, Banai Nema, Lekan Babu Shibare, Doka de Tonong Ti, Lekan Dama Pibi, Kulong Gwen Shao Tadu, Natain Shetong Jogule, Lekan Demetin, Songchame, Lungan Zeni Ule, Songye Tomawa, Dolor the American Bironzu Dema, Yang Navy Pite, Kulong Gwen Shao Tadu Banga, Shetanjo, Shinibare, Through Ye Kulong Gwen Shao Tajediga.
စုံစမ်းစစ်ဆေးနေတဲ့ဖြစ်ပါတယ်။လော့ဂယ်မှာကိုလုံဝင်းရှောက်ထားသူ၈သိန်းကျော်အတွက်လက်ခံတဲ့မသိန့်ဆိုတာကိုဦးစားပေးကင်တွယ်ဖို့အာရုံစိုက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်လို့လဲဝန်ကြီးပွန်ပီယိုကဆိုပါတယ်။ဒီလိုလောက်ရတာကအမေရိကန်ပြည်ထောင်စုရဲ့မျိုးသားလုံခြုံရေးအတွက်တာမကအမေရိကန်ရဲ့ကိုလုံဝင်းရှောက်ထားမှုစနစ်ကိုပိုပြီးတော့တည်တံ့ခိုင်မာအောင်အရေးကြီးပြန်ပြီး အစိုးရတွေကဒုက္ခသည်တွေကိုပို့ပြီးတော့လက်ခံကြဖို့ယူနေစီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတိုက်တွန်းလိုက်ပါတယ်။ကမ္ဘာမှာဒုက္ခသည်တွေကပို့ပြီးတော့တိုးလာနေတာကြောင့်သူတို့ကိုပို့လက်ခံကြဖို့တိုက်တွန်းနေတယ်လို့ယူနေစီယာယုံရဲ့ပြောရေးဆိုခွင့်ရှိသူ
William Splendaga ဆိုပါ တယ် There are more vulnerable refugees in the world today in need of resettlement.
ဒီကနေ့ကမ္ဘာမှာကဒုက္ခသည်တွေပို့ပြီးတော့များလာနေတာပါ။သူတို့တွေပြောင်းရွှေ့ပြီးတော့အခြေချနေထိုင်မှုအစိုးရရဲ့လက်ခံမှုတွေလိုအပ်နေပါတယ်။ဒုက္ခသည်တွေကိုလက်ခံတဲ့နိုင်ငံတွေအခုထက်ပိုပြီးတော့များလာဖို့နဲ့ဒုက္ခသည်အရေးအတွက်ကိုလည်းပိုတိုးချဲ့ပြီးတော့လက်ခံပေးကြဖို့ UNHCR အနေနဲ့တိုက်တွန်းဆောင်ရွက်နေပါတယ်လို့ William Splendaga ပြောသွားခဲ့တာပါ။အမေရိကန်အစိုးရကဒုက္ခသည်အရေးအတွက်လျှော့ပြီးတော့လက်ခံမှုဆုံးဖြတ်လိုက်တာဟာအမေရိကန်ကိုလာပြီးအခြေချနေထိုင်မှုစူးစမ်းနေကြတဲ့မြန်မာဒုက္ခသည်တွေအတွက်ဆိုရင်စရာပဲလို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ခြေစိုက်မြန်မာဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူဒေါက်တာရိုဒင်းဂါက VOA ကိုပြောပါတယ်
။3000လောက်အထိပဲလက်ခံမယ်ဆိုတဲ့ဆုံးချက်ချက်ကမြန်မာနိုင်ငံသားတွေအမေရိကန်ပြည်ထောင်စုလာဖို့ကြိုးစားနေတဲ့ရှောက်နေတဲ့လူတွေအတွက်ထိခိုက်မှုတော်တော်များများရှိမှာပါ။ဘာလို့လဲဆိုတော့3000ဆိုတာကမ္ဘာတစ်ခုလုံးက refugee ကိုသူလက်ခံမဲ့ဟာဖြစ်တယ်။အဲ့ဒီမှာဒေသန္တရအလိုက်ခွဲလိုက်တဲ့အခါကျတော့အာဖရိကကဘလောက်တောင်အာရှဘလောက်ပေါ့နော်အရှေ့တောင်အာရှဘလောက်ဆိုရင်ဒီမြန်မာ refugee တွေအတွက်ခွဲတန်းတော်တော်လေးကိုနည်းသွားမှာဖြစ်ပါတယ်။ဒါကြောင့်မလေးရှားအိန္ဒိယဖက်မှရှိတဲ့မြန်မာ refugee တွေအတွက်အမေရိကဝင်ရောက်လာဖို့ကိစ္စကတော်တော်လေးကိုအခြေအနေဆိုးသွားမှာဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့2019ခုဗန္နာရီနှစ်ဆိုတာကနောက်လတည်းမှာပဲစတင်မှာပါ။အခု2018ဗန္နာရီနှစ်ထဲမှာတော့အမေရိကန်ကိုဒုက္ခသည်ဖြစ်ရောက်လာခွင့်ရသူတွေကပြည်ကတဲ့အဂုလာကုံထိ2000တောင်မပြည့်ပါဘူးအစိုးရကတတ်မှတ်ထားတဲ့အရေးအတွက်ထက်တဝက်လောက်ကိုပဲလက်ခံခဲ့တဲ့သဘောပါအမေရိကန်ပြည်ထောင်စုတဲကိုနိုင်ငံရဲ့တောင်ပိုင်းမက္ကဆီကိုနိုင်ငံဘက်ကနေပြီးတော့နေဆက်ကိုဖျက်ချော်ပြီးတော့ဝင်ရောက်လာနေကြတဲ့လူတွေရဲ့ပြဿနာကလည်းအတော်ကြီးမားတဲ့လူဝင်မှုကြီးကြပ်ရေးပြဿနာတစ်ခုပါသမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုပို့ပြီးတော့တင်းတင်းကြပ်ကြပ်လှုပ်ဆောင်မှုသူသမ္မတမဖြစ်ခင်ကတည်းကကြွေးကြော်လာခဲ့တဲ့သူဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာနေနေခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American အတန်ကဗုဒ္ဓနေ့မနေ့ခင်အစီအစဉ်တွေကိုမနေ့9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190တို့ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ကန်းစာနဲ့တိုက်ရိုက်လေလိုင်းအစီအစဉ်ဆွေးနွေးကြမှာတော့
ဒီအဂရီလိုက်ဆောင်မှုတိုက်ချိန်နဲ့ပတ်သက်တဲ့ဒီအားရစရာကောင်းတဲ့အရှုံးတစ်ခုကတော့စပြီးတော့ရနိုင်ပြီလို့ပြောလို့ရတာပေါ့နော်။နိုင်ငံတော်သမ္မတကြီးဦးဝင်းမင်းတကယ်တိတိကျကျမှန်ကန်တယ်။
သမ္မတရဲ့အဂရီလိုက်ဆောင်မှုတိုက်ဖြက်ရေးလှုပ်ဆောင်ချက်တွေဘလောက်ထိခီးပေါက်နေပြီလဲဆိုတဲ့အကြောင်းဆွေးနွေးထားကြတာပါခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဒေါ်လလတန်းနဲ့ဦးကျော်စံသာတို့စူးစီးတင်ဆက်ထားပါတယ်။
မြန်မာနိုင်ငံကိုနှစ်သိမ့်အပ်ပေးနေတဲ့ဂျပန်ရဲ့ဆက်ဖွဲ့ပြုမှုဆွဲခေါင်းစဉ်နဲ့ The Diplomat မှာလီဇာတာစီယာကိုဖတ်ရပါတယ်။ဗိုလ်ချုပ်မကြီးမင်းအောင်ဟန်ဟာဂျပန်စစ်ဘက်နဲ့ပူးပေါင်းဆောင်ရွက်ရေးလာရောက်ဆွေးနွေးပြန်သွားပြီးသုံးပတ်အကြံမှာပဲသူရဲ့စစ်တပ်ဟာရာနဲ့ချီတဲ့ရိုဟင်ဂျာတွေကိုရရဆက်ဆက်တိုက်ခိုက်ပါတယ်။ဒါဟာလူမျိုးရေးစခန်းတွေကိုအာဆာလက်နက်ကင်တွေတိုက်ခိုက်တဲ့အတွက်တုံ့ပြန်တာဖြစ်ပါတယ်။ဒီအချိန်မှာဂျပန်နိုင်ငံရဲ့ရုံးကအာဆာတွေကိုတော့ချုပ်ချပြီးမြန်မာလူမျိုးရေးတပ်ဖွဲ့တွေကိုတိုက်တာလှုပ်ဆွဲသဘောမျိုးရှိနေခဲ့ပါတယ်။ရသက်တပတ်တွေကြာလာတော့စစ်တပ်ရဲ့အကြမ်းဖက်မှုကြောင့်ရိုဟင်ဂျာ9000ကျော်ဘင်္ဂလားဒေ့ရှ်ကိုပြေးခဲ့ရတာတစ်နှစ်ကြာလဲဒုက္ခသည်စခန်းတွေထဲမှာနေနေရဆဲဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့ရက်စက်မှုတွေကို Amnesty International နိုင်ငံတကာလူမျိုးချမ်းသာရေးအဖွဲ့အစည်းအဝေးမှတ်တမ်းတင်ထားတယ်လို့ဆိုပါတယ်။ဒီလိုရက်စက်မှုကျူးလွန်ခဲ့တဲ့စစ်တပ်ထဲမှာတမ33နဲ့တမ69ရိုးဟာကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာလည်းလူခွင့်ချိုးဖောက်မှုတွေလုပ်ခဲ့ပါတယ်လို့ဆိုပါတယ်။မြန်မာစစ်တပ်ရဲ့လူရက်တွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမြောက်တယ်လို့ကုလသမဂ္ဂကပြောတာတောင်းဂျပန်ကမပါဝင်ပဲမြန်မာစစ်တပ်နဲ့လမ်းခွဲဖို့မကြိုးစားဘူးလို့လည်းသူကပြောထားပါတယ်။ဂျပန်ဟာမြန်မာနဲ့စစ်တပ်ချင်းဆက်ဆံရေးအပြင်မြန်မာအရေးမှာတက်တက်ကြွကြွပါဝင်နေတဲ့နိုင်ငံလည်းဖြစ်ပါတယ်။စာနာမှုအထောက်အပံ့တွေလည်းပေးနေလို့မြန်မာပြည်တွင်းမှာစစ်ရဇဝမှုတွေရှိနေတဲ့အချိန်မှာဒီလိုဆန္ဒမှုတောက်ပံ့ပေးတာကနိုင်ငံတကာဥပဒေနဲ့ညီဆွနေသလားဆိုတာကြီးတင်တယ်လို့ထောက်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ကော်မရှင်ကမြန်မာနိုင်ငံကိုဆုတ်ချပြီးကြေညာချက်ထုတ်တော်လဲဂျပန်ကနှုတ်ဆက်နေပါတယ်။မဲခွဲတော့လက်ဆောင်ပါတယ်။တသက်တပတ်အတော်ကြာကပဲဂျပန်နိုင်ငံကြီးဝန်ကြီးတာရိုကိုနိုဟာဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကြီးတွားရောက်လေပတ်ပြီးမိတ်ဆွေဖြစ်ကြောင်းပြသခဲ့ပါသေးတယ်တဲ့။ရိုဟင်ဂျာတွေအပေါ်ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးရေးမှာမြန်မာအနာပိုင်တွေကိုစိတ်မချရပါဘူး။ယခင်စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးခဲ့တာတွေလည်းလွတ်လပ်မှုကင်းမဲ့ပြီးညှပ်တာမှုမရှိဘူးလို့ဆိုပါတယ်။ဒါကြောင့်နိုင်ငံတကာအစိုင်းအဝိုင်းကဝင်ရောက်ဆွံ့ရပြီးဂျပန်ကလည်းဒီအတွက်ပါဝင်အထုတ်ပြင်တယ်လို့ရေးသားထားပါခင်ဗျာ
။ဆက်လက်ပြီးမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလဟာရပ်တန့်နေပြီလို့ကုလသမဂ္ဂကပြောခဲ့တဲ့အကြောင်းကောင်းကြီးနဲ့ The Herald Sun သတင်းစာပါ Writer ဆောင်းပါးတစ်ပုဒ်ကနေကောက်နှုတ်တင်ပြလိုပါတယ်။ကုလသမဂ္ဂလူခွင့်ရေးအချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေပေါ်အမုန်းစကားကိုဖွင့်ပြခဲ့ပြီးဝေဖန်သူတွေအပေါ်တဲ့အတန်တိတ်ဖို့အာဏာပိုင်တွေကကြိုးစားနေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာလုံးဝရပ်တန့်သွားပြီလို့အစချီရေးသားထားပါတယ်။တမ်ရောလို့ခေါ်တဲ့မြန်မာစစ်တပ်ဟာတိတ်ကိုရက်စက်တဲ့အကြောင်းနဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တခြားဗိုလ်ချုပ်၅ဦးတို့ကိုနိုင်ငံတကာဥပဒေအရအကြီးလေးဆုံးပြစ်မှုတွေကျူးလွန်မှုတွေအရေးယူဖို့လည်းအစီရင်ခံစာမှာတိုက်တွန်းထားပါတယ်။မြန်မာသမ္မတကြီးဦးကျော်မိုးထွန်းကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေးရှိချက်ဟာတစ်ဖက်သာကြပြီးသူ့အစိုးရကအဖွဲ့ရဲ့လုပ်ပိုင်ခွင့်အာဏာကိုအတိအမှန်မပြုဘူးလို့ခြိပခဲ့ပါတယ်။ရခိုင်ပြည်နယ်မှာလူမှုရေးသဟဇာတပြစ်မှုကိုဒီအစီအခံစာကထိခိုက်စေတဲ့အပြင်ရင်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးနှင့်တိုင်းနိုင်ငံလုံးဖွံ့ဖြိုးတိုးတက်ရေးကိုပါထိခိုက်စေတယ်လို့သမ္မတကြီးကပြောခဲ့ပါတယ်။ဒါရူစမန်ကတော့မြန်မာနိုင်ငံမှာတံပရောအထက်မှာဘယ်ဥပဒေဘယ်အဖွဲ့အစည်းမှမရှိဘူးလို့ဆိုပြီး ပြည်မှုကျူးလွန်သူတွေကိုအပြစ်ပေးအေးယူခြင်းကင်းလွတ်နေတာကိုအဆုံးသတ်ဖို့တောင်းဆိုလိုက်တယ်လို့ဒီမိုကရေစီရှင်သန်ဖို့ကစောင့်ကြည့်မှုကိုလက်ခံပြီးအမုန်းစကားနဲ့မဟုတ်သတင်းဖြန့်ချိမှုကိုတိုက်ဖြတ်မှုပေါ်မှာမူတည်တဲ့အတွက်ကြောင့်စကားစားပဲရှိသေးတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာခုလိုလုံးဝရပ်တန့်သွားပြီလို့ပြောဆိုတဲ့အကြောင်းဆောင်းပါးမှာထောက်ပြထားပါတယ
ဒီနေ့ကတော့ဒီအခုနှစ်သိန်းအပြည့်နဲ့ဂျပန်ရဲ့ရှက်ဖွဲ့ပြုမှုဆွဲခေါင်းစဉ်နဲ့တနည်းကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်မြန်မာပြည်အကြောင်းတွေကိုနားဆင်ကြရတာပါ။အခုတော့မနေ့ကင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။အမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာကိုတော်တော်လာတန်ပို့ချမှာဖြစ်ပါတယ်။
idiom
Go up in smoke.
Chibari, salung banga, G O go, U B up, go up ga, apogo tetwara, I N N, S M O K E, smoke ga, diniama, migo atwin suro, zgait huye, lunga, dibegaro, migo atwine, apogo tetwara bo. Pisitu gu, milano, migo atwine, apogo tetware, swing, ama, ပြပဲ ကျန်ရစ် ခင်မဲ့သဘောဖြစ်ပါလေ ဒါကြောင့်မလို့ idiom အဓိပ္ပာယ်ကတော့ အချီနီ အလဟဒ ကျန်ရစ်တံမျိုးကိုဆိုတာဖြစ်ပါလေ ဒီသုံးနဲ့ပတ်သက်လို့ George Scrooby ဥမာကိုနားဆင်ကြကြရအောင်
Our medical research project was cancelled halfway So 5 years of hard work went up in smoke
ကျွန်တော်ရဲ့စိတ်တိပံသူတည်သနပြည့်စုံမှုက
Our medical research project was cancelled halfway. So 5 years of hard work went up in smoke. Go up in smoke.
American idiom to English thing as I will view him and can I mad la la danga put up in it up to barrack now. A good or inga nyarunga swinigger view yet directly like season go gently and nothing about me.
ကိုတာညွန်ဦးကဆွေးနွေးတင်ဆက်ထားတာပါမင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားဒီလိုက်စီစဉ်ကနေပြီးတော့ကျူးစွာရတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ချုပ်ပြောင်းသောရန်ကုန်ဥပဒေချုပ်နဲ့အာဂရိလက်စာမှုတိုက်ဖြည့်ရေးကိစ္စပါပဲရန်ကုန်တိုင်းဥပဒေချုပ်ပါဝင်ဒီတရားရေးပိုင်းဆိုင်ရာတာဝန်ရှိသူတွေကိုဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာအခုလက်ရှိဒီ NLD အစိုးရရဲ့အာဂရိလက်စာမှုတိုက်ဖြည့်ရေးဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်။ဒါကြောင့်မို့အစိုးရရဲ့အာဂရိလက်စာမှုတိုက်ဖြည့်ရေးကဘလောက်ထိတည်ရောက်အောင်မြင်လာပြီလဲဘာတွေရောလိုအပ်ချက်ရှိတယ်လဲစသဖြင့်အခုကျွန်တော်တို့တိုက်ရိုက်လိုက်စီစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်၃ဦးဖိတ်ခေါ်ထားပါတယ်။ပထမတစ်
မှာသူလက်ရှိလိုင်းပေါ်ရောက်နေပါပြီ။နောက်သူကတော့ဒီ CSO ပါ။သူကတော့ဒီ CSO အရက်ဖက်ဖွဲ့စည်းရေးစုပြီးတော့ဖွဲ့ထားတဲ့ Access to Justice Initiative ပေါ့နော်။ဒီတရားမျှတမှုလက်လမ်းမှုရေးနဲ့ပတ်သက်လို့လုပ်နေတဲ့အဖွဲ့အစည်း network ပေါ့ခွန်ကြီးကဖြစ်ပါတယ်။ဥတွင်လေးအောင်မှာတောင်းအောင်လေးလိုင်းပေါ်ကိုရောက်နေပြီဖြစ်ပါတယ်။ကျွန်တော်အရင်ဆုံးဦးလာထီကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုလာထီကြားပါလားခင်ဗျာ
။ကြားပါတယ်။
ဟုတ်ကဲ့။ကုလားကြီးခုနကကျွန်တော်ပြောသွားလို့ပါပဲဒီအခုဆိုလို့ရှိရင်ဒီစက်တင်ဘာလဇန်ပိုင်းမှာပဲဒီအာဂတိလိုက်ဆမှုတိုက်ဖြတ်ရေးကနေပြီးတော့အကောက်ခွန်မှုတန်း73ကိုရေးယူတယ်နောက်တော့ရောင်တိုင်းဥပဒေချုပ်ပါဝင်တရားရေးပိုင်းဆိုင်ရာတာဝန်ရှိသူတွေကိုရေးယူတယ်ဇက်တိုက်လို့တော့ဖြစ်လာပြီပေါ့ဒီမတိုင်ခင်ကလည်းဒီအာဂတိလိုက်ဆမှုတိုက်ဖြတ်ဥပဒေကြမ်းပြင်ဆင်တာတွေလည်းရှိခဲ့တယ်အဲ့တော့ဒီအခြေအနေကအခုအစိုးရတက်လက်ထက်အထူးဖြင့်ဥဝင်းမြင့်တမရဖြစ်လာပြီးနောက်ပိုင်းမှာအရှိန်ဟုန်ကောင်းရနေပြီလို့ယူဆလို့ရလား
ဒီအာဂတိလိုက်ဆမှုတိုက်ဖြတ်ရေးနဲ့ပတ်သက်တဲ့ဒီအားရစရာကောင်းတဲ့အရှိန်အဟုန်တစ်ခုကိုတော့စပြီးတော့ရနိုင်ပြီလို့ပြောလို့ရတာပေါ့နော်။နိုင်ငံတော်တမန်တော်ကြီးဦးဝင်းမြင့်
ဒီကျေတိတိကြကြမှန်ကန်တဲ့ဥပဒေတိုင်ဆောင်ရွက်တဲ့ဆောင်ရွက်ချက်အနေနဲ့လဲအားလုံးကထောက်ခံမှုရှိနေတယ်ကိစ္စရဲ့တခုပါ။ဟုတ်ကဲ့ဖက်မှာအာနာရအာနာရှိတဲ့အဖွဲ့အစည်းတွေဥမာလွတ်တော်အမတ်တွေရှိမယ်ပြောင်စုစေဝင်ကြီးတွေရှိမယ်တိုင်းနယ်ပြည်နယ်စေဝင်ကြီးတွေရှိမယ်ဒီအစိပ်ပိုင်းတွေမှာကိုအားဒီလက်စားမှုတိုက်ဖြတ်ရေးကဘယ်လောက်ထိလုပ်နိုင်နေပြီလဲဘယ်လောက်ထိလူတွ
ခြေတွေကတော့မရှိတော့ပဲရှိပါသေးတယ်။ဒါကအခုကအပေါ်မှာရှိတဲ့ထေစားတဲ့အနေအထားတစ်ခုကိုစတင်ရေးယူဆောင်ရွက်တယ်ပြီ။ကျွန်တော်တို့အောက်ခြေမှာဆိုရင်လည်းဌာနဆိုင်ရာတော်တော်များများအနေအထားတော်တော်များများမှာဒီအာသရီလိုက်စားမှုတွေကတော်တော်များများရှိတယ်။ဒီလိုလူတွေကဌာနဆိုင်ရာတွေမှာဘယ်ဌာနကိုသွားသွားတချို့ဌာနအများဆုံးနေရာတွေကမွေပေးရင်ဆင်ပြေတယ်။မွေမပေးရင်အဆင်မပြေဘူးဆိုတဲ့ပုံစံတူတွေကလက်ရှိကျုံနေရတော့ပါပဲ။ဒါတွေကိုတော့ထိပြီးတော့ကြောင့်ကိုင်းတဲ့အရေးကြီးတဲ့အဆင်ပေါ့နော်မျိုးနဲ့အဆင်တော့ပါလို့မှာတော့မလုပ်နိုင်သေးဘူး။
ကျွန်တော်ဦးမေခင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးမေခင်ကတော့စီးပွားရေးပညာရှင်တူဖြစ်သလိုပဲဒီအမျိုးသားဒီမိုဆီဘွဲချုပ်ရင်စီးပွားရေးအဖွဲ့မှာလည်းအတွင်မှုတူအနေနဲ့တာဝန်ယူခဲ့တဲ့သူပါ။အဲ့တော့ကျွန်တော်ဦးမေခင်ကြားပါလားခင်ဗျာ
။ဟုတ်ကဲ့
။ဦးမေခင်အခုဒီအဂတိလက်စားမှုတိုက်ဖြတ်ရေးမှာလူတွေတော်များစိတ်ဝင်စားပြောနေကြတာငါးကြီးကြီးလိုချင်နေဆိုတဲ့သဘောပါ။ဆိုလိုတာကဘလောက်ထိငါးကြီးကြီးဖမ်းနိုင်မလဲဆိုတော့ကပြီးခဲ့တဲ့ကာလတုန်းကကျွန်တော်တို့ပြီးခဲ့တဲ့ကာလဆိုတော့ပြီးခဲ့တဲ့ဒီနှစ်ထဲမှာပါပဲဒီစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းနဲ့ပတ်သက်ပြီးတော့အာရီလာဆိုင်မှုတိုက်ဖြတ်ရေးကော်မရှင်ကနေပြီးတော့သူတို့မိသားစုတွေကိုစုံစမ်းစစ်ဆေးတာမျိုးတွေဖြစ်ခဲ့ပါတယ်ဒါပေမဲ့အရေးယူတာတော့မရှိပါဘူးသူຢာတို့ကနေပြီးတော့နှုတ်ထွက်သွားပါတယ်အဲ့တော့အခုကတော့ရောင်တိုင်းဥပဒေချုပ်ပေါ့နော်ပြောမယ်ဆိုရင်တော့ political appointee ပေါ့နော်နိုင်ငံရေးတာဝန်ယူထားတဲ့လူကိုစပြီးအရေးယူလာပြီဆိုတော့တကယ်တမ်းငါးကြီးကြီးတွေဖမ်းနိုင်မယ့်အနေအထားရောရှိပါရဲ့လား
ပြန်ထမ်းထားတဲ့ဥပဒေကျတော့လည်းဒီလိုထပ်ပြန်ပြီးတော့အခုလိုလှုပ်လာတာကကျို့သူကလည်းအောက်နေပြီးတော့မှာဆိုတော့ကျေးစာကကျွန်တော်တို့အကျေပတ္တနာအဖြစ်ရှိရတဲ့ဒီဘိုင်းနဲ့ရှိပါသေးတယ်။ကျွန်တော်တို့ဟိုတာဝန်ပြုတဲ့လောက်ကတော့လက်ရှိရန်ကုန်ဒီဂျစ်ပိစာဟာဒီခေါင်းကြီးကြီးလို့ပြောခဲ့ပါသေးတယ်။ဒါကြောင့်လို့ကျွန်တော်တို့ဒီကျုံ့ကြားရတာဒီအကောင်နဲ့လေအခိုင်အမာမတွေ့ရဘူးဟိုမရှိမရဘူးဒီအင်တန်ကြီးကျယ်တဲ့အာဂတိအာဂတိဆိုလာပြီးနေတယ်သူပြန်ကြတာပေါ့နော်ဆလာရောဒေတာနဲ့ပြောင်းမဟုတ်တာဒါလေးလေးဖြစ်ခဲ့ဒီအင်တန်ကြီးကျယ်တဲ့ဒီဘယ်လိုရှိလဲဒါလေးကရှိမှအများကြီးတော့ဟုတ်တယ်ဟုတ်နောက်တစ်ချက်ကကျွန်တော်တို့ကျွန်တော်စီမှာဟိုဆယ်လေးတရားပုံတည်းကဒီကိုထေးကတခုခုအပြည့်ကျူးနေတာအထူးဖြစ်နိုင်ငံရေးရာသီတွေဘာမို့ဒီအဆင်မြင့်နေရာတွေမှာဖြစ်လာတာကြီးကကိုယ့်အခွင့်အရေးလိုက်မဆိုးနိုင်တဲ့အဖြစ်ပေါ့နော်ဒီလည်းဖြစ်စီရဲ့ဟလာအခွင့်အရေးကိုအဆင်ပိုင်းကိုဖြစ်ခိုက်တယ်ဆိုရင်စဉ်းစားဖို့ဒီလိုလေအဲ့ဒါမျိုးဒီအခြေအနေကိုတွားရပါလိမ့်မယ်နောက်ပြီးတော့ဒီဖြည့်ရှင်းတဲ့အခါမှာလေတမန်ငယ်လေးနဲ့ခြုံပြီးတော့မရှိလာများအမြင့်တွေလာတဲ့ဒိဋ္ဌိမျိုးဖြစ်တဲ့ကြောင်းဒီခြုံကုန်ကြည့်ပြီးတော့အခြေအနေတွေကတပေါ်ပိုက်တဲ့အခြေခံလေးတွေဖြစ်ရှိနိုင်လို့လိုရတယ
်။ဟုတ်ကဲ့ဒီညမှာဦးမေခင်ကိုမေးချင်တာကခုနစဉ်းစားပုံပေါ့နိုင်ငံရေးရတာဝန်ရှိတဲ့သူတွေကိုယ့်ဖွဲ့စည်းကားလူတွေကိုအရေးယူလိုက်ခြင်းအဖြစ်ဒါဟာကိုယ့်အတွက်တိတ်ခါကြစီတယ်ကိုယ့်ဖွဲ့စည်းကားတိတ်ခါကြမယ်ဒီလိုမျိုးစဉ်းစားပုံစဉ်းစားနည်းအခုတစ်ထိထိပ်ပိုင်းအာဏာပိုင်တွေတဲမှာရှိနေတော့မယ်လား
။ကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာကဒီကိရှိလာများကျေရုံမှာရှိကြတဲ့ဟိုအခြေမှုတလိကျကြည့်ရေဟိုဆိုးတဲ့မကောင်းတဲ့အပိုင်းတွေပေါ့နော်အဲ့ဒါတွေအားကောင်းမှုဖြစ်လာပဲပြဿနာဖြစ်နေတာဟိုအလေးအတိုင်းလက္ခဏာပုံစံမျိုးကျွန်တော်တို့မှာရှိနေတယ်အစိုးရတရားလဲတကယ်ကုလနဲ့ပြည်ပြည်ကြောင်းလဲနေပတ်သက်တယ်နော်ဒီပေါ်မှာဘယ်လိုအမြင်ဘယ်လိုဖြစ်ဟာနော်ပဲလို့မူရင်းနဲ့ကျွန်တော်ပြောရမယ်ဆိုရင်စဉ်းစားရပါမယ်တကယ်တော့ဒီအာဂရိလက်စားမှုနဲ့ပတ်သက်တဲ့ကိစ္စတွေမကဘူးအခြားအခြားတော့ကျွန်တော်ရဲ့စဉ်းစားဖို့ဟိုမပြောင်းနိုင်ဘူးရေးစဉ်းစားဖို့ဒါရီကအစိုးရခိပိုင်မှရှင်းလို့မဟုတ်ဘူးကျွန်တော်တနေငန်းလုံးမှာဒီဒီထဲမှာအချက်ပြက်မဲ့မြင့်တယ်ရရှိတယ်ဒီမှာ
ဟုတ်ကဲ့ခင်ဗျာဦးမင်းကြီးလေးလိုက်မအောင်ခဏနေပြအောင်ခင်ဗျာကျွန်တော်ကိုတွန်လင်းအောင်ဖိတ်ခေါ်ချင်ပါတယ်ကိုတွန်လင်းအောင်လို့ကတော့ဒီအရက်ဖက်လူမှုအဖွဲ့အစည်းအနေနဲ့ဒီတရားအာဂရိလက်ဆောင်မှုတိုက်ဖြစ်နေတဲ့ပတ်သက်လို့ဒီကိုရက်ခုဖွဲ့ပြီးတော့ဆောင်ရနေကြရဲဆိုတော့ကိုတူနေအောင်ကျွန်တော်မေးချင်တာကမြန်မာလူဖွဲ့စည်းမှာအခုပြောင်းလဲခြင်းတံပြီးဆိုပြီးတော့ NLD အစိုးရလည်းတက်လာပါပြီ
ပြောင်းလဲမှုတွေအများကြီးတော်များဆလုပ်နေရတယ်တွေ့ရပါတယ်2021ခုနှစ်တည်းကဒီပြောင်းလဲမှုတွေထဲမှာအားရလဲစားမှုတိုက်ဖြိုက်နေပတ်သက်လို့ယူဆတွေးခေါ်ဖို့နေခုနကဦးမင်းခင်ပြောသလိုပေါ့ယူဆတွေးခေါ်မှုတွေအားစဒီလူဖွဲ့စည်းတဲမှာအပြောင်းလဲတစုံတရာရှိလာပြီလို့ပြောနိုင်ပါလား
ခံရတဲ့ဒီနဲ့ဟိုကချိုးပေါက်တဲ့တွေနော်အဲ့လိုနှစ်ခုရှိရပါတယ်နှစ်ခုရှိတော့ဒီချိုးပေါက်ခံရတဲ့တွေကတော့ဟိုစရရတာကိုသူတို့နှစ်ကတာတော့မဟုတ်ဘူးဆိုတော့ဒါကသူတို့ဒီမှာပြောင်းလဲကြအောင်မလို့သူကဒီလိုအားကြီးလိုက်ထားမှုကိုဖြစ်နေတာသူကမျက်နှာနဲ့ပြောသူကအာသူတို့အားမျိုးကိုဖြစ်ဖြစ်နေတာကိုသင်ချားတယ်ဒါနဲ့အဲတခုရှိတော့သူတို့ဒီမှာလည်းတစ်ခါကြာရင်ဒီအားကြီးလိုက်ထားမှုကအများကြီးအများကြီးပါပြနေတော့ဒီလိုမျိုးအလုပ်ကအားကြီးရထားမှုဖြစ်သွားသလားလောက်သွားသလားဆိုတာမျိုးသူမသိနိုင်တဲ့အခြေအနေရှိနေတယ်ရှိရပါတော့ဒါတော့ချိုးခံရတဲ့မှာခုနချိုးထုတ်တဲ့သူတွေကျင်းကတော့ဒီအားကြီးရထားမှုတိုင်းချင်းဒီကော်မရှင်ကစပြီးတော့သူတို့တကယ်တိုင်းရောက်တယ်လို့ကြောရင်ချင်းမျိုးမှာတော့မှကျွန်တော်ခင်ရတဲ့ဒီမျိုးကပြီးမှဒါထုံးကြံတယ်ပေါ့နော်ဒီလိုနဲ့ဥပဒေလာတယ်တော့ကြတယ်ပြီးရင်ပြီးတော့မှပဲဆိုတဲ့ဒီစဉ်းစားတဲ့မျိုးအောင်သူကပြန်ပြုံရတယ်ဒါကြောင့်လည်းဒါမျိုးကြီးဆက်ဖြစ်တာပေါ့နော်ဥပမာဆိုရင်အဲဘုရားဒီကဆန်ကအကောက်ကောင်ကဒီဖြစ်မှလည်းကျွန်တော်ဒီတက်တီကပြောက်ဆိုလဲတာတော့ဒီစံတာအကြည့်လိုက်တာပဲဒါပေမဲ့ဒါတော့ဆက်ပြီးဘုရားဒီကျွန်တော်ဒီတိုင်းကစုပ်ပြီးပြည့်ပြောဆက်ပြည့်ဆိုလို့ဒီတည်းမှာဒါတော့တော့မဟုတ်ပါဘူးထုံးနိုင်လို့ကျော်ပါပဲဆိုတော့စဉ်းစားကြည့်လို့ရှိနေတယ်တော့ရှိတယ်ဒါပေမဲ့အခု၃လလောက်ပေါ့နော်ဒါ၃လ၄လလောက်လောက်လာတဲ့အချိန်မှာသူတို့ကနည်းနည်းတော့ဆွေးနွေးပြီးပုံလာတဲ့အချိန်မျိုးရှိနေတယ်လို့ခံမှန်းကြည့်ကြရတယ်နော်
ဟုတ်ကဲ့ခုနကကျွန်တော်လူလူကြားထဲမှာခုနကကိုတွင်းလေးအောင်ပြောသလိုအလေးထားလို့သဘောမျိုးဖြစ်နေတာတကအားရရဲ့စားမှုဖြစ်မှမသိဖြစ်နေတဲ့အခြေအနေတွေခုနလက်ဖက်ပြီးလက်ဖက်ပူပြီးမှအဆင်ပြေတာကအဆပေါ်အောက်ချီမှာဒီအခြေအနေနဲ့ပတ်သက်လို့ကလူလူကြားထဲမှာအားရရဲ့စားမှုဆိုတာကိုဘယ်လိုဟာမျိုးဆိုရှင်းလင်းသူတို့မှသိထားတာမျိုးရှိပါလားခင်ဗျပညာပေးနိုင်တာရောရှိပါလား
အဲကျွန်တော်ဒီကတော့ကတော့ကျွန်တော်ဒီ2016ခုနှစ်မှာကျွန်တော်ရဲ့ဒီပြန်မဆိုင်မှုဇနမ်းကြီးတွေဆိုတာအားရကောင်တက်တဲ့နေစားပြီးတော့တကယ်အဲအဲကိစ္စကိုစားပြီးတက်တဲ့နေဒီဆုံးဖြတ်ပြီးစားလိုက်တဲ့ချိန်မှာဖြူတော်မများမသိဘူးလားအဲကျွန်တော်လည်းမသိဘူးမသိတဲ့တိုးတွေမဟုတ်ပါဘူးကျွန်တော်တို့လူတွေအောင်မှာဥပမာချိန်ဝင်တက်တန်ပြီးရတယ်အစားအခုနောက်ပိုင်းနေလဲပြောထားတဲ့အခါကျတော့နည်းနည်းပါးပါးမတောင်းတော့ရှိတယ်အဲ့လိုဆိုရင်ကျွန်တော်ဝင်သွားပြီးတက်တယ်မပြေရအောင်တော့ဘုတ်စီချင်မှာဟိုမှာဒီကောက်ကိုလက်ကြမလုံလို့ပေါ့နော်ဒါဆိုအမားနဲ့အရန်သားကြတဲ့ပုံစံမျိုးဖြစ်တော့ဟိုချက်ပြောရရင်ဒီတော်များကအားလုံးပြည်နေအဲဒီအားလုံးကလည်းတက်ကြရင်းနဲ့ပြည်ရှင်နဲ့မပြည်ဘူးလေ
တော်ရှင်နေကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုကျော်ထူဖန်အားပါတဲ့ကုကျော်ထူတူတူနဲ့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ဟုတ်ကဲ့ပါကျွန်တော်အဓိကမေးချင်တာကလေကျွန်တော်တို့အဖိတက်ချက်ရေးတွေကျွန်တော်တရားရုံးနေမှာအခုအာရထွေးကိစ္စဆိုရင်ဒါသမားကြီးကိုယ်တိုင်ပြည်ပြည်ဆောင်လုပ်ပြီးတော့ဟိုဖြစ်ဖြစ်ပေါ်ပေါ်ပေါ့နော်အခုခရီးရေးလောကမှာကျွန်တော်ထင်တယ်ကိုအနည်းလိုလေးလံဈေးလိုဖြစ်နေတယ်ဆပ်ပေါက်ဈေးတွေကအစပေါ့ဒီလေးဒီနေ့မိကာရီရောဈေးမြင့်ဆုံးပေါ့330လို့ပါလို့အခုကျွန်တော်တို့ဒီနေဒီမှာတင်းနေဖန်မှာလဲကျွန်တော်ကိုယ်တိုင်အမှုဖြစ်နေတယ်ဖြစ်နေတာကကြတော့အမိထက်ကန်ကြီးမှာခရိုင်တရားသူကြီးကကျွန်တော်ဟိုဖဲသိန်းကျွန်တော်ဖြစ်နေနေတောင်းတယ်ပြီးတော့တပတ်လောက်ကြာတော့အိပ်ပစ္စံကိုကျွန်တော်ပြန်ပြီးရပြန်ပြီးတော့ကျွန်တော်စုံစမ်းကြည့်တော့တစ်ဖက်ကသိန်း300ပြီးလို့ဆိုတော့ကျွန်တော်ကိုဖဲသိန်းပြန်ပေးတာကကျွန်တော်ပေးတာလဲလို့ဖြစ်နေဆိုပြီးတော့ဆိုတော့ဒီအမှုကနောက်ဆုံးတော့ပတ်လက်ခံပြီးဆိုတော့ပြောချင်တဲ့အိဗေကဒီတရားရေးလောကမှာဒီလိုကျန်းကြီးကြီးများလီလံဆွဲတဲ့ကျန်းကြီးကြီးများဖြစ်နေပြီလားဆိုတဲ့မျိုးကိုကျွန်တော်အဓိကမေးချင်ပါ
ဟုတ်ကဲ့ခင်ဗျာကိုကျော်သူတယောက်ဖြစ်ပြီးပါလိမ့်မယ်ခဏကျွန်တော်နောက်တော့ရှင်တူလှည့်ပေးချင်ပါတယ်ကိုတီးလည်မှုထိုင်းနိုင်ငံပါကိုတီးလည်မှုတူတူတို့ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီအာရီလက်စားမှုတက်ဆက်ယူတော့ကျွန်တော်ကအဓိကကြိုးစားပါတယ်ခင်ဗျာဘာလို့လဲအဂတိလိုက်စားမှုကနော်ဒီမျိုးစုံနဲ့တို့အဂတိလိုက်စားမှုလုပ်နေကြတာဖြစ်ပါတယ်ခင်ဗျလက်နက်ကင်ဖွဲ့စည်းနော်ဒီကလောင်ကင်တဲ့လူတွေအားလုံးကလည်းအဂတိလိုက်စားမှုတို့လုပ်ဆောင်နေတာပဲကျွန်တော်သိရပါတယ်ခင်ဗ
ျကိုတိလက်မှုကျေးဇူးပါကျွန်တော်တော်ရှင်ပေးစာချုပ်ဖတ်ချင်ပါတယ်ဦးမင်းစိန်ဆိုတာသူပေးလာတာကအချင်းပါနေလို့ပါတဲ့ပေးတဲ့သူရှိအောင်လဲပြောရတယ်ပေးချင်အောင်လဲပြောရတယ်ဝန်ထမ်းဆိုတာဈေးအောင်လို့ပေါ့တဲ့အသွင်တူယူပြီးတော့ရေးယူလို့ရှိရင်လွယ်လွယ်လေးပါအများကြီးပါပဲတဲ့စားလို့ရတဲ့နေရာတွေမှာသူတို့အမျိုးတွေကိုအကုန်ထည့်ထားတယ်ဆိုပြီးတော့ဦးမင်းစိန်ကသူ့ရဲ့အမြင်ပေးပို့ပါတယ်စူမန်တောင်းဆိုတဲ့တော်ရှင်ကလည်းဒီပီလုံးတိုင်းတာနဲ့လှုပ်တင်ပါတယ်တဲ့မြို့ကြီးပြကြီးတွေမှာလူတွေကချမ်းသာကြတော့အမှုရင်ဆိုင်ရာမှာသူတို့ဖို့ပျော်ပွဲရှင်ပွဲလာပါပဲတဲ့လူလက်တန်းစားနဲ့စီးရင်သားတွေမှာတော့အမှုတစ်ခုရင်ဆိုင်ဖို့ဆိုတာဘဝတွေပြက်ပြီးတော့လူညွတ်တုံးတာပါပဲတဲ့ဒီအောက်ရဲစားမှုတိုက်ဖြတ်ရေးကိုထောက်ခံပါလေမြန်မာလုံးနိုင်ပါစီဆိုပြီးတော့ပေးပါတယ်ကျွန်တော်ခုနကကိုကျော်ထူးမေးထားတဲ့မေးခွန်းကိုကျွန်တော်ကုလာထေးကိုမေးချင်ပါတယ်ခင်ဗျာရောင်တိုင်းလွတ်တော်ကကုလာထေးကြားပါလားခင်ဗျာဟုတ်ကဲ့ကုလာထေးခုနကတရားရေးကဏ္ဍနဲ့ပတ်သက်ပြီးတော့တရားရုံးတွေမှာဖြစ်နေတဲ့အခြေအနေပေါ့အဲ့ဒါလေတော်တော်များများလေးလူပြောများနေပါတယ်အဲ့ဒါတွေကမရက်သေးဘူးလားအခြေအနေဘယ်လိုရှိလဲကုလာထေးဖြစ်ပြီးပါခင်ဗျာ
တရားရုံးတွေပါကအဲ့လိုဖြစ်လိဖြစ်တာရှိတယ်
ကိစ္စရမှုတွေကရှိပါတယ်ရှိတယ်ဆိုတော့တရားရုံးတစ်ခုမှာသွားပြီးတော့အမှုရင်ဆိုင်ရကြီးဆိုကြတဲ့ကဒီအမှုရင်ဆိုင်ရတဲ့နှစ်ဖက်စလုံးကတရားစီရင်ရေးကအနိုင်ရရှိမှုကိုမလိုစားဘဲနဲ့တရားရုံးကိုရောက်တဲ့ဆိုတဲ့ကလက်လာပါနဲ့ချင်းကပ်ပြီးတော့ကိုယ်အနိုင်ရဖို့အတွက်ကိုပဲကြိုးစားတာတွေ့နေရတယ်မှန်တဲ့ပကလည်းစူးစားတယ်မမှန်တဲ့ပကလည်းစူးစားတယ်အဲဒီလိုစူးစားတဲ့အခါကျတော့ဘယ်ဟာအဆလဲဆိုတော့ကျွန်တော်တို့တရားကျုံးနေမှာဆိုလို့ရှိရင်အမှုပွဲသားဆိုတဲ့လူတွေရှိတယ်အဲဒီအမှုပွဲသားတွေကချိန်ဆက်တယ်အမှုတစ်ခုကိုနိုင်ဖို့အတွက်ကိုဘလောက်ကုန်ကြမယ်ဆိုရင်ငွေပမာဏကိုတောင်းတယ်တောင်းပြီးတော့အခါမှာငွေနဲ့လိုက်ပြီးတော့မှအမှုကိုနိုင်အောင်လုပ်တယ်အဲ့တော့ငွေနဲ့လိုက်ပြီးတော့အမှုကိုနိုင်အောင်လုပ်တဲ့အခါကျတော့ကျွန်တော်တို့မှာဘာတစ်ခုဖြစ်လာလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီတရားကြီးမှာလိုက်ပြီးတော့ဒီပညာရှင်ဖြစ်တဲ့ရှင်းနေတဲ့ဆွမ်းဆောင်မှုတွေကလည်းကြာဆင်းတယ်လို့ဖြစ်လာတယ်။ဒါကတစ်ဖက်ကဒီလက်လာပါနဲ့ဆွမ်းဖို့လာတဲ့အငြိသားတွေတောင်ဖြစ်တယ်။သောကပြောတဲ့ဒီပန်ကကိုကျော်သူပြောတဲ့တရားကြီးမှာရည်လန်သေးလို့ဖြစ်နေတယ်ဆိုတာ။ကျွန်တော်ကကြုံမှုရတာကျွန်တော်လည်းအဲ့လိုပဲ။ဒီနှစ်ဖက်ကတရားကိုရင်ဆိုင်တယ်။တရားရင်ဆိုင်တဲ့အခါမှာအမိန့်ချရနေတဲ့အခါမှာလိုက်ကြတယ်။လိုက်တော့ဒီကျွန်တော်လက်တွေ့ကြုံခဲ့ရတဲ့အနေအထားတစ်ခုမှဆိုတစ်ဖက်က30ပေးတယ်။အဲ့တော့တစ်ဖက်ကလည်းသွားကြည့်လိုက်တဲ့အခါကျတော့သူက၃သိန်းပေးတယ်။အဲ့ဒီအခါကျတော့တရားသူကြီးကမလုပ်လဲဆိုတော့လောလောဆယ်တော့နှစ်ဖက်စလုံးကိုယူထားလိုက်။ဒါယူထားပြီးတဲ့အမိန့်လဲချလဲချတော့30ရတဲ့လူကိုအနိုင်ပေးပြီးအမိန့်ချလိုက်ပြီးတော့၃သိန်းပေးထားတဲ့လူကိုပြန်ပြီးတော့ပေးလိုက်တယ
်။ဟုတ်ကဲ့ကျွန်တော်ကျော်ကျလာတိကျွန်တော်ကတူတူတူလေးကျွန်တော်ပြန်မေးခြင်းတယ်။အဲ့ဒါအဲ့ချင်းတွေကို
အဲ့လိုပေါ့နော်အတွေ့အကြုံလေး
။အဲ့ချင်းတွေကိုကင်တွယ်ဖို့အတွက်ကိုဆောင်ရည်နေတာရောရှိပါပြီလားတရားကြီးဘိုင်းမှာ။
အဓိကတော့ကျွန်တော်တို့မှာအခုတကယ်ထိတိတော့လှုပ်လာနိုင်တာကတော့အဂတိတိုက်ချက်ရေးကော်မရှင်ပေါ့အဂတိတိုက်ချက်ရေးကော်မရှင်အနေနဲ့ကတော့တော်တော်လေးကိုထိတိရောက်ရောက်နဲ့ဒီအလွှာပေါင်းစုံကိုကင်တွယ်လာတဲ့အနေအထားတွေတော့ရှိနေပါပြီ
။ဟုတ်ကဲ့အခုတွင်လေးအောင်လဲကျွန်တော်မေးချင်ပါတယ်ခုနကပြောသွားတဲ့တရားစီရင်ရေးကိစ္စမှာဒါကတော်လေးမြန်မာနိုင်ငံမှာလူပြောများတဲ့ကိစ္စအဲ့ဒါတွေကဘလောက်ထိအတိုင်းအတာကြီးနှိမ့်နေနိုင်နေပြီလဲတကယ်နှိမ့်နေနိုင်မယ့်အနေအထားရှိရလားတိုးတိုးလေးဖြည့်ပြီးပါမယ်အချင်းသိနေရလို့
အဲဒီတော့ဒီလိုဘလောက်နေနေနိုင်နေပြီလဲဆိုတော့ခုနကဒီနောက်ဆုံးဖြစ်သွားတဲ့ကိစ္စဆိုရင်တရားစီရင်ရေးနဲ့ဆက်ရတဲ့ကိစ္စပေါ့နော်။အဲတရားစီရင်ရေးနဲ့ဆက်ရတဲ့ကိစ္စတော့နေနေနိုင်တဲ့ဥပမာတစ်ခုတော့ဒါကျွန်တော်သိရတယ်ပေါ့။ဆိုတော့ဒီလိုမျိုးဆက်ပြီးတော့ဒီဆက်ဖြစ်ပြီးတော့လည်းလုပ်မယ်ဆိုလို့ရှိရင်တော့ဒါအများကြီးဒါဟိုဒီလိုတော့အကျိုးရှိမယ်။ဒါပေမဲ့ကျွန်တော်တို့ကဘာပဲလုပ်လို့ကျွန်တော်ဒီနိုင်ငံရေးနောက်ခံနေတယ်မျိုးချင်းရတာကိုဆိုတော့ကျွန်တော်တို့ဒီမှာကလည်းဖြစ်လို့မရတဲ့အဖွဲ့တွေတော့ဆိုတော့လက်နေတိုင်းတွေလည်းရှိတယ်လေ။ဒါကြောင့်ဒီလိုတရားစီရင်ကိစ္စကိုဘယ်လောက်ပဲထိရောက်ကင်တယ်ဆိုတော့များလည်းပဲအဲ့လိုခက်ချင်းနဲ့ဆက်တင်လာရဆိုရင်တော့ကင်တယ်ဖို့ပြောရမလားဆိုတော့အဲ့လိုမျိုးကျွန်တော်တို့ကစိတ်ရှိရဲ
့ဟုတ်ကဲ့
ဒါပေမဲ့လည်းဘာလို့ဖြစ်လဲဒီဖက်ကတော့ဒါအားနဲ့ကွန်နက်လုပ်ရတာအများကြီးအားရကြရှိရပါတ
ော့ဟုတ်ကဲ့ခင်ဗျကျွန်တော်တို့ daily life အစီအစဉ်အချိန်ဆက်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဥလာထေဦးတွင်လင်းအောင်ဦးမင်းခင်သုံးလုံးနဲ့ဂျန်နက်ရောရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျကျွန်တော်တို့ daily life အစီအစဉ်ဒီမှာပဲဆက်နားကြွပြီးပ
ါကိုသားညူဆွေးနွေးတင်ဆက်တဲ့အင်္ဂါညဗီယိုရဲ့တရားဒီလိုင်းအစီအစဉ်ကိုနှားဆင်ကြရပါပါခင်ဗျာဗီယိုအမေရိကန်တန်ကဗုဒ္ဓနေမနခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်အမေရိကန်ပြည်ထောင်စု၏ပြည်သူများဖြစ်ကြကုန်သောကျွန်ုပ်တို့သည်ပုံမပြည့်ပြည့်စုံသောပြည်ထောင်စုတစ်ခုထူထောင်ရန်တရားမျှတမှုတည်ဆောက်ရန်ပြည်ရင်းချင်းချင်း၏အာမခံပေးရန်စုပေါင်းလုံခြုံမှုဖန်တီးရန်အများပြည်သူလူမှုဖွလုံရေးတိုးမြှင့်ရန်နှင့်လွတ်လပ်မှုနှင့်ချမ်းသာကြွယ်ဝမှုတည်တံ့ခံမြဲစေရန်တို့ကိုမျှော်မှန်း၍အမေရိကန်ပြည်ထောင်စုအတွက်ဤဖွဲ့စည်းပုံအခြေခံဥပဒေကိုပြဋ္ဌာန်းလိုက်ရပေသည်။အမေရိကန်ပြည်ထောင်စု၏ဖွဲ့စည်းပုံညှိနှိုင်းမှဖော်ပြထားတဲ့အထက်ပါစကားတွေဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့အခြေခံရည်မှန်းချက်တွေနဲ့လမ်းညွှန်မူဝါဒတွေကိုအကျဉ်းချုပ်ဖော်ပြထားခြင်းပဲဖြစ်ပါတယ်။ဒီအချက်ဟာညီတန်းမြတာဖြစ်ပြီးဗဟုအစိုးရကိုအာဏာအနှင်းထားခြင်းတော်၎င်းအစိုးရရဲ့လုပ်ရက်ကိုကန့်သတ်မှုတစ်စုံတစ်ရာပြုလုပ်ထားခြင်းတော်၎င်းမဟုတ်ပါဘူး။နိုင်ငံရေးလုပ်ငန်းတွေဟာလူထုကအနှင်းထားတဲ့ဩဇာအာဏာကိုရယူပြီးဖွဲ့စည်းထားတဲ့အဖွဲ့အစည်းများကတဆင့်သာလျှင်လှုပ်ဆောင်ကြရမှာဖြစ်တယ်လို့အမေရိကန်ဖွဲ့စည်းပုံရေးဆွဲသူများကယုံကြည်ခဲ့ကြပါတယ်။သူတို့တိဆောက်လိုတဲ့သမ္မတနိုင်ငံဟာပုံမှန်ကျင်းပတဲ့ရွေးကောက်ပွဲစနစ်အပေါ်မှာမူတည်စေရမယ်။အာဏာခေါ်ဝေမှုထိန်းကြီးမှုရှိရမယ်။အရက်ဖက်ဝန်ဆောင်မှုလုပ်ငန်းတွေအတွက်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိရမယ်။စစ်တပ်ကိုအရက်ဖက်ကထိန်းချုပ်နိုင်ရမယ်။တရားဥပဒေနဲ့စည်းမျဉ်းစည်းကမ်းတွေကိုလူထုကရွေးကောက်တင်မြှောက်တဲ့ကိုယ်စားလှယ်တွေကသာလျှင်ပြဋ္ဌာန်းရေးဆွဲရမယ်။ဖက်လိုက်မှုမရှိဘဲတန်ဝင်လှုပ်ရှားမှုရှိစေရမယ်ဆိုတဲ့စနစ်တွေအပေါ်မှာအခြေခံရမယ်လို့မျှော်မှန်းခဲ့ကြပါတယ်။ဖွဲ့စည်းပုံရေးဆွဲသူတွေဟာအမေရိကန်ပြည်ထောင်စုကိုဥရောပကြုံရတဲ့ကံကြမ္မာမျိုးကကင်းလွတ်ဖို့မျှော်မှန်းခဲ့ကြပါတယ်။သူတို့ဟာ Minzo Minya Day at 90 Sine Osomu, Kala Shijare Sipore, Nandu Isha Utwede, Gangana Kuelo Muri, yeah, Dango, Yazu Nipom Yazo, Kandiarelu, Yusage Jabari, Tajang Truha, Punlin Damushido, Dawun Yumu, Dawun Kamushido, Pinandemia, Lumia Alum Pawin Languin Shido, Nangayesa Urigo, Pandibo, Lulage Jabari, American Soya, Sine, Tujare, Atun Lakana, Tiakaro, American Pianzuha, Nangan Tanangan Deda, Pipime, American Poison Ubrima, Baho Soya, Lelcam Hodo, Dija Pine, Soya Baum Yazoye, a Su Bound to Kugo, a Tima Putajimbe, Pipare, Dodole, Pine to Kuzi, a Chocha, Anna Pansamugo, American Poison Ne Canta Tabare, American Piranzu Poisonha, Nangaye, a Saint Mizon de Ubri, Pipare, Piranzu, Domho, Federal Soya Ne, Pine, a Suyadoye, Anarigo, a Debo Prince Obi, Canta, Quetchatare, Ubri, Le Pipare. Nimbuamu Pilagayin, Dipirangzu Ubrigo, Nagan Jaya Zamir Pipare. Tatonshia Chosa Dongunema, Di Puazibon Ubriya, Di Town Tare, Pirangzu, Pukwela on, Tincho Canare, Suwalare, Pirin Sip Pilareka, Tamara Abraham Lingonga, American Pirangzu, Suyae, a Dika Jare, Witita, Lakanarigo, a Tama, Popiagare, Puazibon, Chigan Ubriye, a Debe, Punso Jadine, Kanyi on, Talang Akaima, Pisi Gabare, Rao Duga.
ပြည်သူအတွက်ပြည်သူကရွေးကောက်တင်မြှောက်တဲ့အစိုးရလို့ခေါ်ဆိုခဲ့ပါတယ်အဲ့ဒီအတိုင်းပဲကနေ့အချိန်ထိဆက်လက်တည်မြဲနေစေဖြစ်ကြောင်းပါခင်ဗျာအခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေတာပြပြီး VOA
ရှားကတော့လင်းကိုစီးရီးယားလေကြောင်းရံကာကွယ်စနစ်ကပြစ်ချခဲ့တာဟာမတော်တဆဖြစ်မှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အခြေအနေတစ်ဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပြီးအစ္စရေးနဲ့အခြေအနေတင်းမှာနှာနိုင်တဲ့အနေအထားကိုလျှော့ချလိုက်ပါတယ်။အစ္စရေးကဒုံးကျည်နဲ့တိုက်ခိုက်မှုကိုတုံ့ပြန်မှုစီးရီးယားကပြစ်ခတ်မှုတွင်ပြတ်ကျခဲ့တာပါ။ဒါပေမဲ့ရုရှားသမ္မတပူတင မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းမှုတွေကမြန်မာနိုင်ငံရခိုင်နယ်ပိုင်းကချင်းနဲ့ရှမ်းပြည်နယ်တွေအတွင်းကလူခွင့်ချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးရပ်တန့်နေပြီလို့ပြောကြားလိုက်ပါတယ်ရိုဟင်ဂျာမွတ်စလင်တွေတိုင်းနဲ့ချီးပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံတကနေအတင်းအဓမ္မနှင်ထုတ်ခံရတဲ့ဆိုရဆွဆွဲချက်တွေကိုလေးလာစုံစမ်းမှုတစ်ခုစတင်မယ်လို့ ICC နိုင်ငံတကာပြည်မှုဆိုင်ရာခုံရုံးရဲ့တရားလိုရှိနေချုပ်ကမနေ့ကပဲကြေညာလိုက်ပါတယ်။ Trump အစိုးရဘက်ကဒီသတင်းပတ်တဲ့ကြေညာခဲ့တဲ့အတိုင်းလာမယ့်နှစ်အတွက်အမေရိကန်ကလက်ခံမဲ့ဒုက္ခသည်အရေးအတွက်ကိုလျှော့ချဖို့လုပ်နေပါတယ်။ဒါပေမဲ့ဒုက္ခသည်ဆိုင်ရာပညာပေးဖွဲ့နဲ့ထွက်တော်မတ်တွေကတော့သမရရဲ့အခုဆုံးဖြတ်ချက်ကိုပြန်ပြင်ဖို့ရာကွန်ဂရက်စ်ထွက်တော်အတွက်အချိန်ရှိသေးတယ်လို့ပြောပါတယ်။အမေရိကန်သမရ Donald Trump က Florence မုန်တိုင်းတန်အကြီးကျယ်ခံရတဲ့မြောက်ကရိုလိုင်းနားပြည်နယ်ကိုဒီကနေ့တွားရောက်ဖို့ရှိပါတယ်။ Florence Hurricane မုန်တိုင်းကြောင့်အဲ့မှာဘလောက်ထိခိုက်ပျက်စီးခဲ့တယ်၊ကုညီကယ်ဆယ်ရေးဆောင်ရွက်မှုတွေဘလို့ရှိရဆိုတာတော့ရောက်ပြီးကြည့်ရှုမှလည်းဖြစ်ပါလေ
။ကျေးဇူးပါခင်ဗျာ။သတင်းချင်းတို့ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပါလေ။အတန်လွှင့်အင်ဂျင်ကတော့ Darrell Smith ဖြစ်ပါလေ။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းမီတာ24 40 51တို့ကနေတင်ဆက်ခဲ့တာပါ။တို့ရရှိများနဲ့တကွာမြန်မာပြည်သားအားလုံးကြော်ရှင်မွေးရနေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.